Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2015ခုနှစ်ဧပြီလ22ရက်ဗုဒ္ဓရနေ့ပဲအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ24.25/31.50နဲ့လိုင်းလာ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါခင်ဗျာဒီကနေ့ညအစီအစဉ်တွေကိုတင်ဆက်မှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ရင်းမြစ်နိုင်ငံကတပုံလေးပေါ် Sorry နိုင်ငံကလေကြောင်းထုတ်စစ်တွေရိုက်လိုက်ပြီးမြေသမရကိုထောက်ခံတဲ့တပ်တွေနဲ့သဘုံတွေချတိုက်ပွဲတွေဆက်ဖြစ်နေပါတယ်မြန်မာနိုင်ငံကပြစ်ခတ်တွေနဲ့ပတ်သက်လို့နိုင်ငံရေးအရာဆွေးနွေးဖြစ်ခြင်းကိုအားပေးသွားမှာဖြစ်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကအာရှအာဖရိကထိပ်သီးညီလာခံအတွင်းသမရကိုသိမ်းဆည်းနဲ့တရားတွေ့ဆုံရမှာတရုတ်သမရကပြောကြားသွားပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့တူညင်ညာပေးမှာပါ
ဟုတ်ကဲ့ပါခင်ဗျာကမ္ဘာပေါ်ကနာမည်ကြီးလူအခွင့်ရေးကာကွယ်စုတစုဖြစ်တဲ့ Martin Arnold စုအတွက်စကားတင်စီးရင်မှာမြန်မာနိုင်ငံကလူအခွင့်ရေးရှိနေဥရောပဆန်းအောင်လဲပါဝင်ပါတယ်
ကျွန်တော်တို့ကအဲ့ဒီအတွက်ကျိုးပန်းဆောင်ရွက်မှုအပေါ်မှာနိုင်ငံတကာကအတိအမှတ်ပြုပြီးတော့အတိအမှတ်ပြုတယ်ဆိုတာ
ဒီအကြောင်းနဲ့အတူကမ္ဘာစင်စာအဖြတ်တောက်ဆုံး10နိုင်ငံထဲမှာမြန်မာနိုင်ငံဟာဆက်လက်ပါဝင်နေသေးပဲဆိုတဲ့အကြောင်းနေနဲ့ဝန်ကြီးဦးအောင်မင်းဂျပန်ခီးစဉ်အတွင်းမှာကိုကန့်နဲ့ပတ်သက်တဲ့ပြောကြားချက်တွေကိုလည်းစူးစီးတင်ပြသွားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းဦးကျော်ဇန်သာရဲ့မြန်မာရေးသုံးသပ်ချက်နဲ့မြန်မာပြည်တွင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြမှာပ
ါယမန်နိုင်ငံရဲ့တတိယအကြီးဆုံးတိုက်စ်မျိုးကမြေပြင်တိုက်ပွဲတွေအတွင်းအစိုးရစစ်တပ်ရဲ့တပ်မဌာနချုပ်တစ်ခုကိုဟူတီတပုံတွေကသိမ်းပိုက်လိုက်တယ်လို့တောင်ပိုင်းဒေသစစ်ကဲမျိုးဖြစ်တဲ့အေဒင်မှာလည်းဒီကနေ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်ယမန်သမ္မတအက်ဗဒယ်ရာဘူမန်ဆာဟာရီကိုထောက်ခံတဲ့စစ်ဌာနချုပ်ကိုတပုံတွေသိမ်းပိုက်ခဲ့ပြီးတဲ့နောက်မှာတော့လေကြောင်းတိုက်ခတ်မှုတစ်ခုလည်းဖြစ်ပွားခဲ့တာပါဟူတီတပုံတွေကိုတိုက်ခတ်သိမ်းပိုက်မှုတွေကိုဟန်တန်းနိုင်မှုရည်ရွယ်ပြီးတလကြာလေကြောင်းကထိုးစစ်ဆင်တိုက်ခတ်နေတဲ့ Saudi Arabia နိုင်ငံကတော့စစ်စင်ရေးတွေအဆုံးသတ်မှာဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်ပြပကနပတ်လို့နိုင်ငံရေးအရာဖြေရှာဖို့အားပေးသွားမှာဖြစ်တဲ့အကြောင်းဆော်ရီနိုင်ငံကပြောဆိုခဲ့ပေမဲ့ယမန်စစ်တပ်ကနေတပုံတွေကလက်နက်တွေကိုတိမ့်ပတ်ရယူနေတာတွေကိုဟန်တားနိုင်မှုအတွက်လည်းအာရုံစိုက်ကျူးပန်းသွားမယ်လို့ပြောဆိုခဲ့တာပါဆော်ရီနိုင်ငံရဲ့ကြေညာချက်ထဲမှာတော့ယမန်နိုင်ငံရဲ့ကုလသမဂ္ဂကဦးဆောင်တဲ့ငင်းချင်းဆွေးနွေးပွဲတွေပြန်လည်စတင်နေအောင်ဦးစားပေးဆောင်ရွက်မယ်လို့လည်းဖော်ပြထားပါတယ်ဆော်ရီနဲ့မဟာမိတ်နိုင်ငံတွေကလေကြောင်းထုတ်စစ်တွေရပ်ဆန့်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကတော့ကြိုဆိုခဲ့တာပါဒီမင်းငယ်မှာသက်ဆိုင်သူတွေအားလုံးပါဝင်ပြီးဆွေးနွေးညှိနှိုင်းမှုတွေအမြန်ဆုံးပြန်လည်စတင်ဖို့လဲအမေရိကန်သမ္မတအင်ဘီရိုကတိုက်တွန်းလိုက်ပါတယ်ဒီလိုလေကြောင်းထုတ်စစ်တွေအဆုံးသတ်သွားပြီးမြန်မာနိုင်ငံနဲ့ဒေသတွင်းမှာတည်ငြိမ်မှုမရှိသေးတဲ့အတွက်စောင်းဆရာအများပြကြန့်ရှိနေဆဲဖြစ်တယ်လို့လဲအင်ဘီရိုပြောခွင့်ရသူဂျန်ဆာကီကအမေရိကန်ရုပ်သံဌာန CNN ကိုပြောဆိုသွားခဲ့ပါတယ
်အာဖဂန်နစ္စတန်နိုင်ငံကတာလီဘန်တွေကသူတို့ဟာဒီတောက်ကြံနေမှာနွေဦးကလာထိုးစစ်တွေကိုစပြီးဆင်နွှဲတော့မယ်လို့ပြောကြလိုက်ပြီးအာဖဂန်မှာကျင်းနေတဲ့နိုင်ငံခြားတပ်တွေအမြန်ရုပ်သိမ်းပေးဖို့တောင်းဆိုလိုက်ပါတယ်။ MS Tollan ရေလို့နာမည်ပေးထားတဲ့စစ်စင်ရေးတွေဟာနိုင်ငံခြားအဝင်ရောက်လာသူတွေရဲ့အမြဲတမ်းစစ်တပ်ခြေစိုက်စခန်းတွေတန်တမန်တွေနဲ့ထောက်လွှင့်ရေးဌာနတွေကိုအဓိကပြစ်မှတ်ထားပြီးတိုက်ခိုက်မှာဖြစ်ကြောင်းအဲ့ဒီကြေညာချက်ကို VOA ကိုအီးမေးလ်ပေးပို့ခဲ့တာဖြစ်ပါတယ်။ဒါ့အပြင်အာဖဂန်ထောက်လွှင့်ရေးပြည်ထရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကိုလည်းပြစ်မှတ်ထားပြီးတိုက်ခိုက်မှာဖြစ်ကြောင်းတာလီဘန်တွေကပြောပါတယ်။နိုင်ငံခြားတပ်ဖွဲ့တွေဟာအာဖဂန်နိုင်ငံထဲမှာသူတို့ရဲ့စစ်စင်စီးလှုပ်ဆောင်မှုတွေကိုရပ်ဆိုင်းမယ်လို့ကြေညာခဲ့တဲ့အချိန်သူတို့ဟာလုံခြုံရေးဆိုင်ရာအခြေခံသဘောတူညီချက်ကနေတဆင့်အာဖဂန်ရဲ့ပြည်ရင်းရေးကိုထိန်းချုပ်နေဆဲဖြစ်ကြောင်းလည်းပြောပါတယ်။အာဖဂန်အစိုးရရဲ့ American နဲ့ NATO တပ်ဖွဲ့တွေနဲ့လက်မှတ်ရေးထိုးထားတဲ့လုံခြုံရေးဆိုင်ရာသဘောတူစာချုပ်တွေကိုတာလီဘန်အဖွဲ့ကရည်ညွှန်းပြောဆိုနေတာဖြစ်ပြီးဒီသဘောတူညီချက်အရနိုင်ငံတကာတပ်ဖွဲ့အတော်များများကိုဒီဇင်ဘာလထဲမှာပြန်ရုပ်သိမ်းပေးပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံမှာတပ်သား12,000လောက်ခြံထားခွင့်အတွက်ခွင့်ပြုထားတာဖြစ်ပါတယ်။နိုင်ငံခြားတပ်တွေကဒီသဘောတူညီချက်ကိုသုံးပြီးအခုထိအဝေးထိန်း drone တွေညဘက်စစ်စင်ရေးတွေလုပ်ပြီးအရက်သားတွေကိုတိုက်ခိုက်နေဆဲဖြစ်တယ်လို့အာဖဂန်အာဏာရှင်အစိုးရရဲ့စီးရီးနဲ့တိုက်ခိုက်ရေးဆိုင်ရာပြင်ထိန်းချုပ်မှုစနစ်တွေကိုပါလုံးဝထိန်းချုပ်ထားတယ်လို့လည်းတာလီဘန်တွေရဲ့အကြေညာချက်မှာဖော်ပြထားပါတယ်
။ပြည်သူနိုင်ငံမှာအနည်းဆုံးခရစ်ယာန်ဘုရားကျောင်းတစ်ကျောင်းကိုတက်ခတ်ဖို့ကြံစည်သူဖြစ်မတင်ကားသူအစ္စလမ်ဆွေးရောက်တူကိုလက်နက်တွေအမြောက်များနဲ့ဖမ်းဆီးမိခဲ့တဲ့အကြောင်းပြည်သူဆွေးရောက်တာဝန်ရှိသူတွေကပြောပါရတယ်။ပဲရစ်မြို့တော်ကအသက်24နှစ်အရွယ်ကွန်ပျူတာသိပ္ပံကျောင်းသားတူဟာတနက်တန်ရက်ကျောင်းအရေးပေါ်ဌာနကိုတယ်လီဖုန်းနဲ့ဆက်သွယ်အကူအညီတောင်းခံခဲ့ပြီးတဲ့နောက်မှာပဲဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းပြည်သူရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။အဲဒီရနိုင်ငံသားဖန်စီခံရသူဟာသူနေထိုင်ရာတက်ခဲထဲမှာလက်နက်တွေကြီးအင်ဂျင်တွေနဲ့အတူအနည်းဆုံးခရစ်ယာန်ဘုရားကျောင်းတစ်ကျောင်းကိုတက်ခတ်ဖို့စီစဉ်နေတဲ့ ထောက်ထားမှတ်တမ်းတွေကိုတွေ့ရတယ်လို့လည်းပြည်ထောင်ဝန်ကြီးဌာနတာဝန်ရှိသူတို့ကပြောပါတယ်။ဖန်စီခံရသူဟာအစ္စလမ်ဆွေဟဝါရီတူဖြစ်ကြောင်းတွေ့ရှိခဲ့ရပေမဲ့အကျန်းဖက်အဖွဲ့အစည်းတစ်ခုနဲ့ဆက်နွယ်တဲ့ထောက်ထားမျိုးတော့မတွေ့ရဘူးလို့လည်းပြောပါတယ်။တန်ရရှိသူဟာတက္ကသိုလ်ထဲမှာမတော်တဆသူ့ကိုယ်သူတနက်နဲ့ပြည်မြရာကရရှိလာတဲ့တန်ရကြောင့်အရေးပေါ်ဌာနကိုဆက်သွယ်ခဲ့တာလို့လည်းပြင်သစ်အာဏာပိုင်ကပြောပါတယ်။
မြေရဲပင်လယ်ထဲမှာတင်းမောမှောက်ပြီးလူပေါင်း900လောက်ရင်းနှစ်သေးဆုံးမှုဖြစ်ပွားခဲ့ရတဲ့နောက်မှာအာဖရိကနိုင်ငံတွေကလူမှောက်ခုကူးပြဿနာကိုခုထိမထိန်းချုပ်နိုင်ဘဲဝင်တော့ဝင်ပိုးကြီးတစ်ခုလိုဖြစ်နေရတာကိုဥရောပသမဂ္ဂကလည်းကူညီပြီးဖြေရှင်းပေးရမှာဖြစ်ကြောင်းအီတလီဝန်ကြီးချုပ်မာတီယိုရန်ချီကပြောကြားလိုက်ပါတယ်။မနေ့ကဥရောပခေါင်းဆောင်တွေဒီပြဿနာကိုဆွေးနွေးဖို့အတွက်အရေးပေါ်အစည်းအဝေးကျင်းပပြီးခဲ့တဲ့နောက်မှာဒီကနေ့ဗိုလ်တော်နေမှာတော့မစ္စတာရန်ချီကရောမလွှတ်တော်မှာအီတလီအမတ်တွေကိုပြောချမ်းအခုလိုမှတ်ချက်ပေးလိုက်တာပါ။လှေနှိမ့်မှုကြောင့်တည်ဆုံးခဲ့ရသူတွေကိုအောက်မေ့တဲ့အနေနဲ့လွှတ်တော်အမတ်တွေဟာတစ်မိနစ်တိုင်းငြိမ်သက်ပြီးဂုဏ်ပြုခဲ့ကြပါတယ်။ Save the Children လူခွင့်အဖွဲ့ကြီးကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာတော့တင်းမောနှိမ့်မှုချိန်မှာဒီတင်းမောပေါ်မှာလူငယ်လူရွယ်60လောက်တွားနေတာတွေ့ရကြောင်းတကယ်လို့ဒီပုံစံအတိုင်းသာဆက်ပြီးတွားနေမယ်ဆိုရင်ဒီနှစ်မှာလည်းဒီမြေထဲပင်လယ်ထဲမှာပဲရွှေပြောင်းအခြေချဖို့အတွက်ကြိုးစားပြီးထွက်ပြေးလာတဲ့ကလေးလူငယ်ပေါင်း2500လောက်အလားတူတေဆုံးအပ်ဖို့ရှိတယ်လို့သတိပေးလိုက်ပါတယ်။အခုလိုတင်းမောမှောက်ရတာဟာကင်းဆယ်ဖို့လာတဲ့ကုန်တင်းမောကိုမာလိန်မှုကအမှားမှားရွံ့ရွံ့နဲ့သူ့တင်းမောနဲ့ဝင်ပြီးတိုက်ခဲ့တာကြောင့်ဖြစ်ကြောင်းတနည်းနည်းနဲ့တင်းမောမှောက်မှုမှာအသက်မသေးချင်တဲ့အသက်18နှစ်အရွယ်လူငယ်ရဲ့ပြောကြားချက်ကိုလည်းအစီရင်ခံစာထဲမှာဖော်ပြထားပါတယ်။
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုတ်နယ်ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခတ်တွေနဲ့ပတ်သက်လို့နိုင်ငံရေးအရဆွေးနွေးဖြစ်ချင်းရေးကိုအားပေးသွားမှာဖြစ်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံမှာဒီကနေ့စတင်ကျင်းပနေတဲ့အာရှအာဖရိကထိပ်သီးညီလာခံအတွင်းသမ္မတဦးသိန်းစိန်နဲ့တရားတွေ့ဆုံရမှာတရုတ်သမ္မတရှီချင်းဖင်ကပြောကြားသွားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကပြည်ပခတ်တွေကိုဆွေးနွေးညှိနှိုင်းဖြစ်ချင်းမှုကြိုးပမ်းမှုတွေကိုတရုတ်နိုင်ငံအနေနဲ့အားပေးသွားမှာဖြစ်တယ်လို့ညင်ကြိုင်းရေးလုပ်ငန်းစဉ်တွေဟာလည်းအရှိန်အဟုန်အစ်တင်နဲ့အမြန်ဆုံးအကောင့်ထဲပေါ်လာဖို့မျှော်လင့်နေတဲ့အကြောင်းတရုတ်သမ္မတရဲ့ပြောဆိုချက်ကိုကူးကပြီးနိုင်ငံပိုင်ဆင်ဝါသတင်းကဖော်ပြခဲ့တာပါ။တရုတ်နိုင်ငံနဲ့နေဆက်ဒေသတွေမှာ MNDAA ကိုကန်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားလက်နက်ချီပြီးတိုက်ပွဲတွေဖြစ်ပွားနေတယ်လို့ကြေညာနိုင်ငံအဖွဲ့တစ်ခုဖြစ်တဲ့ KIO နဲ့လည်းမကြသေးရင်ရပိုင်းတွေကဆက်လို့ပြည်ပခတ်တွေတကြောပြန်ပေါ်ပေါက်နေချိန်မှာပဲမှတ်ချက်ပေးပြောကြားခဲ့တာဖြစ်ပါတယ်။ကိုကန်တပ်ဖွဲ့တွေနဲ့ဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းနေဆက်ဖြတ်ကျော်ကျောက်ခဲ့တဲ့ဘုံနဲ့ညောင်းတရုတ်နိုင်ငံသား9ယောက်သေဆုံးခဲ့တဲ့ဒီကြုံရတယ်လို့ဒုက္ခသည်တွေထောင်ထောင်ချီထွက်ပြေးနေရတဲ့အတွက်တရုတ်နိုင်ငံကစိုးရိမ်မခင်းတဲ့သဘောထားလေးကိုလည်းပြောဆိုနေတာပါ။သမ္မတဦးသိန်းစိန်ကတော့မြန်မာနိုင်ငံမြောက်ပိုင်းဒေသမှာငင်းချိုင်းနဲ့တည်ငြိမ်မှုတွေကိုထင်းထင်းမှုဒေသတွင်းပြည်လဲထူထောင်ရေးလုပ်ငန်းတွေလွတ်ဆောင်မှုနိုင်ငံရေးအရာဆွေးနွေးညှိနှိုင်းသွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တယ်လို့လည်းစင်ဝါသတင်းကဖော်ပြပါရတယ်။ဗမလိုက်လှရှားမှုတစ်ခုဖြစ်စီအေခစ်ကာလ1955ခုနှစ်မှာမြန်မာနိုင်ငံပါဝင်အာရှအာဖရိကတိုက်နိုင်ငံခေါင်းဆောင်တွေပထမဆုံးအချိန်ညီလာခံကျင်းပခဲ့တဲ့နှစ်ပတ်လည်အထိမ်းအမှတ်ဖြစ်9ရက်ကြာကျင်းပမဲ့ဂျကာတာမြို့ကညီလာခံကိုတော့မြန်မာသမ္မတဦးသိန်းစိန်ပါဝင်နိုင်ငံပေါင်း30ကျော်ကခေါင်းဆောင်တွေတက်ရောက်နေကြတာပါ။အ
ဲဒီအင်ဒိုနီးရှားမှာကျင်းပနေတဲ့ဒေတာရင်းညီလာခံမှာပဲဒီကနေ့တရုတ်သမ္မတရှီချင်းပင်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နှစ်ဦးတွေ့ဆုံစကားပြောကြပါတယ်။ဒါဟာနှစ်နိုင်ငံခေါင်းဆောင်နှစ်ဦးရဲ့သူတို့ရာထူးတွေလက်ခံရယူပြီးတဲ့နောက်ပိုင်းဒုတိယအကြိမ်မြောက်တွေ့ဆုံကြတာပါ။ဂျကာတာကအာရှအာဖရိကညီလာခံမှာဘေးထွက်အစည်းအဝေးဖြစ်တဲ့နှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံတာဖြစ်ကြောင်းဂျပန်အရာရှိတွေကပြောပါတယ်။ဒါပေမဲ့ဘယ်ကြောင်းအရာဆွေးနွေးတယ်ဘယ်လောက်ကြာကြာဆွေးနွေးတယ်ဆိုတာကိုတော့ထုတ်မပြောပါဘူး။အစောပိုင်းမှာညီလာခံအစဓာတ်ပုံအရိုက်ခန်းချိန်မှာဂျပန်ဝန်ကြီးချုပ်အာဘေနဲ့တရုတ်သမ္မတရှီရိုအပြန်အလှန်နှုတ်ခွန်းဆက်ခဲ့ကြပြီးရင်းရင်းကြီးကြီးပဲလက်ဆွဲနှုတ်ဆက်ခဲ့ကြတာမို့တရုတ်ဂျပန်နှစ်နိုင်ငံကြားကတင်းမာနေတဲ့ဆက်ဆံရေးပြန်ပြီးကောင်းမဲ့အလားလာရှိတယ်လို့အများကတွက်ခဲ့တာပါ။အာရှတိုက်ရဲ့အင်အားကြီးနှစ်နိုင်ငံကြားနယ်မြေပိုင်ဆိုင်မှုဆိုင်ရာငင်းပွားမှုတွေအပြင်တရုတ်နဲ့အာရှအင်းကြီးချင်းတွေပေါ်မှာစစ်တွင်းကျူးကျော်စော်ကားမှုတွေအတွက်တောင်းပန်ဖို့ဂျပန်ဘက်ကဝင်လင်းနေတယ်လို့တရုတ်ကမြန်လာကြောင်းဆက်ဆံရေးအဆင်မပြေတာပါဒီကနေ့ဂျပန်ဝန်ကြီးချုပ်အာဘေမင်ကွန်းပြောကြားရမှာလဲဂျပန်နယ်ချက်တန်းခံရသူတွေအတွက်အရင်တရင်ဝင်တောင်းပန်နှုန်းကလို့ထည့်သွင်းပြောကြားတာမျိုးမလုပ်ခဲ့ပါဘူ
းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ရုံးခန်းခေါင်းမိုးပေါ်မှာမောင်းနှံမဲ့ drone လေယာဉ်ငယ်တစ်စင်းကိုတွေ့ရှိခဲ့တဲ့အတွက်အာဏာပိုင်တွေစုံစမ်းစစ်ဆေးနေပါတယ်။အချင်းလက်မ20လောက်ရှိတဲ့ပန်းကား၄ခုတက်ရင်မှာတော့ကင်မရာငယ်တစ်လုံး plastic ဘူးတစ်ဘူးအချက်ပြမြင့်ကြည့်လို့ခရီးရတစ်ခုပါတယ်လို့လည်း နိုင်ငံပိုင် NHK ရုပ်မြင်သံကြားကပြောဆိုခဲ့တာပါ။ရင်းရဲကိုရီးယားဘက်မှရေယူတပ်တတိကျသတိပေးချက်သင်္ကေတပုံတပုံပါလာတွေ့ရတယ်လို့လည်းဂျပန်နိုင်ငံကသတင်းတွေမှာဖော်ပြနေကြတယ်လို့ကီယိုဂျပန်သတင်းဌာနကတော့လေယာဉ်ငယ်မှာရေယူတပ်တတိကျတပ်အနေချင်းတွေ့ရတယ်လို့လည်းဖော်ပြပါတယ်။ဂျပန်ရုပ်မြင်သံကြားအစီအစဉ်တွေမှာတော့အပြာရောင်ပလတ်စတစ်မိုးကစားနဲ့ဖုံးထုတ်ထားတဲ့ drone ရင်းနှီးရဲတပ်ဖွဲ့ဝင်တွေစူဝေးကြည့်ရှုစစ်ဆေးတဲ့ပုံတွေကိုလည်းတွေ့ခဲ့ကြရတာပါ။ရင်းကိုဘသူကလွတ်လိုက်တယ်လဲ။ဘာရွေးချက်နဲ့လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရတယ်လို့ထိရိုက်တန်ရသူတွေလည်းမရှိပါဘူး။
ဟောင်ကောင်ကဒီမိုကရေစီဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုလှစ်လျူရှုထားတဲ့ရွေးကောက်ပွဲဆိုင်ရာအဆိုပြုချက်တွေကိုတရုတ်လိုလာတဲ့အစိုးရကပြင်ဆင်ပြီးချပြလိုက်ပြီးဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဘူးနေမှာချပြလိုက်တဲ့ပြင်ကျင်းညာတဲ့ပြင်ဆင်ထားတဲ့အစီအစဉ်အရကိုဝိုင်အုပ်ချုပ်ရေးဒစိတပိုင်းပေးထားတဲ့ဟောင်ကောင်အတွက်ခေါင်းဆောင်ကို2018ခုနှစ်မှာပရမဆုံးချိန်ဖြစ်ရွေးကောက်တင်မြှောက်ခွင့်ပေးထားတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့လည်းရွေးချယ်ရမယ့်ခေါင်းဆောင်လောင်းတွေအားလုံးကိုတရုတ်လိုလာတဲ့ကော်မတီကနေနာမည်ဆင်းတင်သွင်းရမှာဖြစ်ကြောင်းတင်းတင်းကြပ်ကြပ်ပြဋ္ဌာန်းထားတာပါ။ဒီအစီအစဉ်ကဒီမိုကရေစီအတူရောင်ပေးဖို့ကြိုးစားမှုလို့အတိုက်ခံတွေကပြောပါတယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြသွားကြတာပါ။ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bambi.voanews.com အင်တာနက်ဆိုင်မှာမှထုတ်လွှင့်နေချိန်အတွင်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့စူးစီးတင်ပြချက်တစ်ပုဒ်ကိုကြားရပါမယ်။ကမ္ဘာပေါ်မှာလူအခွင့်အရေးနိုဘယ်ဆုတစ်ခုအဖြစ်နဲ့နာမည်ကြီးတဲ့ Martin Arnold ဆုကြီးအတွက်မြန်မာနိုင်ငံကလူအခွင့်အရေးကာကွယ်စောင့်ရှောက်သူရှေ့နေတူကိုပထမစကားတင်အဆင့်ရွေးချယ်လိုက်တာဖြစ်ပါတယ်။ကမ္ဘာတဝန်းထင်ရှားတဲ့လူအခွင့်အရေးသမားတွေများစွာတက္ကမမြန်မာရှိနေဥရောပဆန်းအောင်နဲ့အခြားနိုင်ငံသားလူအခွင့်အရေးကာကွယ်ရေးသမားနှစ်ဦးကိုထင်ရှားတဲ့လူအခွင့်အရေးအဖွဲ့ကြီးဆယ်ဘွဲကပထမအဆင့်စကားတင်ရွေးချယ်ပေးလိုက်တာပါအခုစကားတင်3ဦးတက္ကမနောက်ဆုံး2ဦးကိုထပ်မံရွေးချယ်ကဒီနှစ်အတွက်ဆုချင်းမြင့်သွားမှာဖြစ်ပါတယ်ဒီအကြောင်းကိုတော့ကိုဝင်းမင်းကစူးစီးတင်ပြထားတာပါ
ဟုတ်ကဲ့ပါတောင်အာဖရိကလှူရှားမှုကစပြီးထင်ရှားလာတဲ့ဗြိတိနိုင်ငံသားလူအခွင့်အရေးအကျိုးဆောင်Martin Arnold ကိုဂုဏ်ပြုနာမည်ပေးထားတဲ့ဒီနိုင်ငံတကာလူခွင့်ရေးဆုကြီးအတွက်ဥရောပဆန်အောင်ဂီနီနိုင်ငံကထင်ရှားတဲ့အမျိုးသမီးလူခွင့်ရေးလှူရှားသူ Asmoru Diallo နဲ့ UAE Arab ဆော်ဝါများနိုင်ငံကထင်ရှားတဲ့အင်တာနက်ဘလော့ဂါသမား Ahmed Mansour တို့ကိုဒီဆုပေးဖို့အဆိုပြုခံရသူ၃ဦးအဖြစ်ပထမအဆင့်ရွေးချယ်လိုက်ကြပါပြီ Amnesty International ခေါ်နိုင်ငံတကာလူငင်းချမ်းသာကွင်အဖွဲ့နဲ့Human Rights Watch ကလူခွင့်ရေးစောင့်ကြည့်အဖွဲ့တို့အပါအဝင်ကမ္ဘာကျော်လူခွင့်ရေးအဖွဲ့ဆယ်ခုကဂျူရီလူကြီးတွေနဲ့ဒီလာတဲ့အခုလိုပထမအဆင့်ရွေးလိုက်တဲ့ဒီ၃ဦးတည်းကမှနောက်ဆုံးအဆင့်ဆုရသူတူကိုအောက်တိုဘာလမှာလုံမဲ့စုပွဲပွဲမှာကြေညာပေးမှာပါဒါပေမဲ့အခုပထမအဆင့်ရွေးခွင့်ရသူ၃ဦးအနေနဲ့ဂျနီဗာမှာကျင်းပပြီးနိုင်ငံတကာပြည်သက်900ကျော်တက်မဲ့ဒီ Martin Arnold စုပွဲပွဲကြီးကိုတက်မိကွန်းပြောကြရမှာပါဒါအပြင်ဒီပထမအဆင့်ရွေးခံရသူတွေက2ဦးအနေနဲ့စုငွေအမေရိကန်ဒေါ်လာ12,000ချီမြှင့်ခံရမှာဖြစ်ပြီးနောက်ဆုံးအရွေးခံရသူတူကတော့ဒေါ်လာ2,000ကျော်စုချီမြှင့်ခံရမှာပါ1993ကထူထောင်ခဲ့ပြီး2017မှာပထမဆုံးကျင်းပတရုတ်လူမျိုးလူခွင့်ရေးသမား Harry Wu 2ဦးတည်းကိုသာပေးရတဲ့ဒီစုရဲ့ထူခြားမှုကိုဒီစုပေးအဖွဲ့ပြောခွင့်ရ Michael Kambata ကအခုလိုပြောပါတယ
် This is really recognition of work done by a human rights defender
ဒီစုကကိုအနေရမှာကိုကျိုးစုံမြီလှုပ်ဆောင်နေကြတဲ့လူခွေအကာအဝေးပေးနေသူတွေကိုအတိမတ်ပြုပေးတဲ့ဂုဏ်ပြုစုပါဥပမာဦးရောဘတ်ဆန်းအောင်ဆိုရင်စုစုပေါင်း1,000ကျော်ကြာခဲ့တယ်သူရှင်းနေလိုင်စင်ကလည်း20ကျော်ရုပ်သိမ်းခံခဲ့ရတယ်အဓိကကတော့နှစ်ပေါင်း40လောက်တောက်လျှောက်မြန်မာနိုင်ငံကလူပေါင်းစုံရဲ့လူခွေရေးအတွက်အကာအဝေးပေးခဲ့တယ်လေ
အဲ့ဒီတော့ဘာအတွက် UAB ဒီစုပေးတာပါလဲလို့မေးရမှာပြောခွင့်ရခံပတာကပဲ
The aim of the award is to provide as much protection as possible
ဒီစုပေးရရည်ချက်ကတော့အကာအကွယ်ဖြစ်နိုင်သမျှအများဆုံးပေးနိုင်ဖို့ပါလူသိရှင်များတတ်နိုင်သမျှအများဆုံးဖြစ်လာစေဖို့ပါဒါတွေသူ့အတွက်လက်တွေ့ဖြစ်လာဖို့နဲ့သူ့လုပ်ငန်းတွေသူဆက်လုပ်သွားနိုင်ခွင့်ရဖို့အထောက်အကူပေးနိုင်မယ်လို့မျှော်လင့်ထားပါတယ်ထူးဖြစ်တော့လူတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးနိုင်ဖို့ပေါ့ဗျာ
ဒါအပြင်ဒီစုရွေးချယ်ရေးဂျူရီအဖွဲ့မှပါတဲ့နိုင်ငံတကာလူငင်းချမ်းသာကွင်အဖွဲ့ကစတိဗ်ခရော့ရှော့ကဦးရောဘတ်ဆန်းအောင်ရဲ့အရေးပါမှုကိုအခုလိုထောက်ပြပါတယ
် Not only has he worked to protect the rights of the poorest of Burma's community including farmers who have lost their land in land grabs but he has also taken on multinational corporations including from China
သူနဲ့မြေယာရေးသိမ်းခံဆွေးနွေးသွားတဲ့လယ်သမားတွေပါဝင်မြန်မာနိုင်ငံကအစင်းရဆုံးလူဒန်းစားတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးရုံနဲ့မကပ်ပါဘူးတရုတ်နဲ့မြောက်ကိုရီးယားပါဝင်နိုင်ငံကစီးပွားရေးလုပ်ငန်းကြီးတွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းပြပြသားသားစန့်ကျင်လှုပ်ဆောင်ခဲ့တယ်လေ
1984 အပြင်1986ခုနှစ်မှာပါထပ်ဖန်းခံခဲ့ရပြီး1982ကြာမှာဥပဒေအဖွဲ့ရခဲ့တဲ့ Robert Sun အောင်နေနဲ့1988တနင်္ဂနွေလုံးအရေးတော်ပုံမှာလည်းပါဝင်ခဲ့ပြန်တာမို့လာရီနဲ့ချီထပ်ဖန်းခံခဲ့ရပါတယ်။ဒါအပြင်1990ရွေးကောက်ပွဲအနိုင်ရခဲ့သူတူအတွက်လည်းရွေးကောက်ပွဲအငင်းပွားမှုတစ်ခုမှအမှုလိုက်ပေးခဲ့ပြီးနောက်ဆုံးမှာတော့ရှေ့နေလိုက်စဉ်သင်ခံခဲ့ရပါတယ်။ဥရောပဆန်ကလည်းဒီစုအတွက်ပထမအဆင့်အရွေးခံခဲ့ရတဲ့အပေါ်သူ့ခံစားမှုကိုအခုလိုပြောပြပါတယ်
။ကျွန်တော်တို့နိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးဟာဆက်လက်ပြီးတော့နှိမ့်ချနေတဲ့အတွက်ကျွန်တော်တို့ကအဲ့ဒီဟာအတွက်ကြိုးပမ်းဆောင်ရွက်မှုအပေါ်မှာနေနေကကအတိမပြူပြီးတော့အတိမပြူတယ်ဆိုတာကတော့လူပုဂ္ဂိုလ်တဲ့မြန်မာနိုင်ငံကိုအဓိကအတိမပြူပြီးတော့ဒါကိုချင်းချင်းချင်းဖြစ်တယ်လို့ကျွန်တော်ကယုံကြည်ခံစားပါတယ
်။ဦးရောဘတ်ဆန်အောင်ကပဲကိုရိုင်းကလည်းထောင်ချင်းချင်းကြလူခွင့်ရေးချုပ်ဖောက်ခံရတဲ့အတွက်အလားတူတွေ့ကြုံနေရသူတွေအတွက်ကိုချင်းစာပြီးအနစ်နာခံဆက်လုပ်သွားမယ်။တချိန်ကျရင်မြန်မာနိုင်ငံမှာလူခွင့်ရေးလေးစားလိုက်နေတဲ့အစိုးရတွေပေါ်လာပြီးအားလုံးလူတန်းစီနေနိုင်ဖို့မျှော်လင့်ပြီးဆက်လုပ်နေမယ်လို့ပြောခဲ့ပါဗျာခင်ဗျာ
ကိုဝင်းမင်းရဲ့စူးစီးတင်ပြချက်ပါခင်ဗျာခုတကသတင်းလွတ်လပ်ခွင့်အချင်းတွေကိုကြည့်အောင်ပါကမ္ဘာစင်စာအဖြတ်တောက်ဆုံးဆယ်နိုင်ငံစီးနဲ့မှာမြန်မာနိုင်ငံကိုသတင်းတော့များကာကွယ်ပေးရေးကော်မတီ CPG ကထည့်သွင်းလိုက်တာဟာမီဒီယာလွတ်လပ်မှုအပြည့်ပေးနေပါတယ်ဆိုတဲ့မြန်မာအစိုးရလက်ထက်လှုပ်ဆောင်မှုတွေအပေါ်လက်တွေ့နဲ့ကင်းကွာမှုရှိတဲ့မှတ်ချက်တစ်ခုသာဖြစ်တယ်လို့နိုင်ငံတော်သမရာယုံကတုတ်ပြန်ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်စာပေစီစီရေးဖြတ်တောက်မှုမရှိတော့ပေမဲ့အစိုးရဘက်ကသတင်းမီဒီယာသမားတွေပေါ်ဥပဒေတွေနဲ့တရားစွဲဆိုထောင်ချမှုတွေလှုပ်လာတာကြောင့်အခုလိုနိုင်ငံတကာဆန်နဲ့မညီတဲ့မီဒီယာလွတ်လပ်ခွင့်ဆုံးရှုံးမှုတွေဖြစ်လာရတာလို့လည်းမြန်မာသတင်းတောက်များကွင်းရက်ကပြောပါတယ်အသေးစိတ်ကိုမတ်ဆွမ်မွန်ကတင်ပြပါမယ်
အယက်သားဆိုရလက်ထက်ပြုပြင်ပြောင်းလဲရေးတွေဖော်ဆောင်နေတဲ့အချိန်မှာသတင်းမီဒီယာလွတ်လပ်ခွင့်ပေးနိုင်မှုသမရဦးသိန်းစိန်ကိုရိုင်းကဆောင်ရွက်စီခဲ့တာမို့အခုလိုမျိုးစင်စာအဖြတ်တောက်ဆုံးစီးရင်နဲ့ထည့်သွင်းဖော်ပြချက်ဟာအမှန်တရားလက်တွေ့နဲ့ကင်းကွာတဲ့မှတ်ချက်ဖြစ်တယ်လို့နိုင်ငံတော်သမရယုံညွှန်ကြားရေးမှူးလည်းဖြစ်သမရအိမ်တော်သတင်းထုတ်ပြန်ရေးတာဝန်ခံလည်းဖြစ်တဲ့ဦးစော်ထေးကအခုလိုတုံ့ပြန်ပါတယ
်အမေရိကန်လိုပေါ့နော်ဖုန်းပြောတာကအစဝါရှင်တန်လုံးလေအနေထားမရှိဘူးအင်တာနက်ဝက်ဘ်ဆိုက်မပြောနဲ့ပေါ့နော်ပုဂ္ဂိုလ်ရေးတူချင်းပုဂ္ဂလိကလွတ်လပ်ခွင့်တွေအကုန်လုံးပေးထားတယ်ဗျနောက်သတင်းစာကြားနေတွေသတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့ထိမ့်ချုပ်တယ်ဆိုတာကျွန်တော်တို့တော့နားလဲဘူးဟိုသမရာကြီးလက်ထက်မှာအကုန်လုံးရေးကြနာရေးပေါ့နော်ခွင့်ပြုနေပြီကျွန်တော်တို့အဲ့မဖွင့်ခင်ရတိုင်းစဉ်းစားတယ်သမရာကြီးအဲ့တိုင်းပြောတယ်လွတ်လပ်မှုနဲ့တာဝန်ယူမှုတာဝန်သိမှုမျှပြီးသွားမှရမယ်ဆိုတော့အဲ့ဒီချိန်မှာမြန်မာနိုင်ငံမှာရှိတဲ့မီဒီယာသမားတွေပေါ့နော်ပညာရှင်တွေအကုန်လုံးကပြောကြတယ်အဲ့တော့တာဝန်ယူမှုတာဝန်သိမှုကိုဘယ်လိုထိန်းလဲလွတ်လပ်လာတာနဲ့အများပုဂ္ဂိုလ်ရေးဆိုင်ဟာနောက်အကျိုးပြုဝါဆိုင်ရာတည်ပေါင်းမှုတွေရှိလာနိုင်တယ်ရှိလာရင်ဘယ်လိုလုပ်မလဲဆိုတော့အကျဉ်းဝက်ကိုပြောတဲ့အခါမှာမီဒီယာတစ်ခုချင်းရဲ့နာမည်ဂုဏ်သိက္ခာနဲ့ဆိုင်တယ်ဆိုတော့လေကျွန်တော်တို့သူ့ဖွယ်စီကအဲ့လောက်ထိအမြင်မကျေသေးဘူးအဲ့တော့ရေးချင်တိုင်းရေးနေတဲ့ခက်ကဒီနေ့ခက်တစ်ချက်လက်သေးသေးသည်ဖြစ်စေမသေးသေးဖြစ်စေပေါ့နော်ဒီလောက်ဟိုလွတ်လပ်ခွင့်ရလာတဲ့အနေအထားမှာသတင်းလွတ်လပ်ခွင့်အနိုင်ဆုံးထိန်းချုပ်မှုအများဆုံးနိုင်ငံထဲမှာပါတယ်ဆိုတာကတော့လက်တွေ့နဲ့ကင်းကွာတယ
်မြန်မာသတင်းသမားတွေစုဖွဲ့ထားတဲ့မြန်မာသတင်းတော်များကွန်ရက် MGN အနေနဲ့ကတော့ဒါဟာအစိုးရဘက်ကနေမီဒီယာအပေါ်မှာဥပဒေအကြောင်းပြပြီးအပြစ်ပေးအရေးယူမှုစတဲ့ကင်တွယ်ဖြေရှင်းမှုတွေကပြင်းထန်လွန်းခဲ့တာမို့အခုလိုမျိုးနိုင်ငံတကာဆန်နဲ့မညီဘူးဆိုတဲ့မီဒီယာလွတ်လပ်မှုဆုံးရှုံးပါတယ်ဆိုတဲ့မှတ်ချက်တွေကိုမြန်မာနိုင်ငံရရှိခဲ့တာဖြစ်တယ်လို့ MGN ရဲ့အတူရမှုဥမြင့်ကျော်ကသုံးသပ်ပါတယ
်မီဒီယာမှာဖြစ်တဲ့မှုကိစ္စတွေကိုသူကဟိုမတန်တဆပြစ်ဒဏ်တွေပေးတာတော့နောက်တရားစီရင်စနစ်ကလည်းအုပ်ချုပ်တဲ့ဟိုအစိုးရဖွဲ့တော်လို့ကောဒီခါလေးမှာတိုက်ရဲခေါ်တာအဲ့ဒါကိုမလွန်ဆန်နိုင်တာသူတို့အဲ့ဒါကိုကြောက်ပြီးတော့ပြစ်ဒဏ်တွေပေးတဲ့ဟာမျိုးတွေအဲ့ဒါတွေကြောင့်အမှုလို့ရက်လက်မျိုးနိုင်ငံကအခုဒီမှာထွက်တယ်လို့ကျွန်တော်ကလည်းမြင
်တယ်။တမရယုံပြောခွင့်ရကတော့သတင်းသမားတွေဟာတည်ဆဲဥပဒေကိုချိုးဖောက်ခဲ့တာကြောင့်သာဖြစ်တယ်လို့တုံ့ပြန်ပါတယ်။
မီဒီယာတခုကကျင့်ဝင်နဲ့မညီဘူးဆိုတဲ့အခါကျရင်ကျွန်တော်တို့ကဘာတော့ရလဲဆိုတရားတော်ပေါင်းဆွဲရတာကြီးရှိပါတယ်။အဲ့တော့ဒါပုဂ္ဂလိကအချင်းချင်းလဲဆွဲတယ် even မီဒီယာလုပ်နေတဲ့လူတွေကိုယ်တိုင်ပေါ့နော်မီဒီယာတွေကိုယ်တိုင်ကကြံတဲ့မီဒီယာသမားတွေကိုတရားစွဲဆိုတာတွေအများကြီးရှိတယ်။ကျွန်တော်တို့ဒီအရှိတ်တန်ဖိုးပေါ့နော်အရှိတ်တန်ဖိုးအထူးသဖြင့်မြမအချင်းချင်းမှုနဲ့မလျော်ညီတဲ့ခါမျိုးတွေမှာကြာတော့ကျွန်တော်တို့ဒီဘက်မှာကြာတော့သူတို့အနောက်တိုင်းသားတွေအမြင်မှာအဆန်လုံးအရာအဖြစ်လွဲချော်နေတာရှိကောင်းရှိနိုင်တယ်သို့တော့လက်တွေ့ပေါ့နော်လူထုအပေါ်မီဒီယာသမားတွေအပေါ်ထိန်းချုပ်မှုနဲ့ပတ်သက်လို့နေရတဲ့ကျိုးဖြစ်စေမနေရတဲ့ကျိုးဖြစ်စေပေါ့နော်နောက်ကျွန်တော်တို့မော်နီတာရင်းအစိုးရကလုပ်နေတာတွေနဲ့ဆန်တဲ့အစိုးရတွေနဲ့နှိုင်းယှဉ်လိုက်မှဆိုရင် ထိန်းချုပ်မှုအနည်းဆုံးလို့တော့ဆိုနိုင်ပါ
တယ်။ဒီမိုကရေစီအတွင်းကူးပြောင်းရေးကာလအယက်သားအစိုးရစတင်ချိန်တုန်းကတော့သတင်းမီဒီယာလွတ်လပ်ခွင့်ကအတန်အသင့်ရရှိလာတယ်လို့ပြောဆိုနေကြချိန်မှာပဲသတင်းရေးသားဖော်ပြမှုတွေနဲ့ပတ်သက်လို့တရားစွဲဆိုမှုတွေသတင်းသမားတွေအပေါ်မှာဖမ်းဆီးထောင်ချမှုတွေဇက်တိုက်ဖြစ်လာတဲ့အပြင်သတင်းမောက်ဆန္ဒပြမှုတွေမှာကွင်းစင်သတင်းရယူနေတဲ့သတင်းသမားတွေအပေါ်မှာရည်ရွယ်ချက်ရှိရှိတိုက်ခိုက်မှုတွေရှိလာပါတယ်ဆိုပြီးတော့သတင်းသမားတွေနဲ့အာဏာပိုင်တို့ကြားတင်းမာမှုတွေဖြစ်လာနေတာပါဒါဟာမြန်မာသတင်းမီဒီယာလွတ်လပ်မှုဆုံးရှုံးလာပြီးတော့သတင်းလွတ်လပ်ခွင့်မရှိတော့တဲ့နောက်ကျောင်းပြန်တဲ့လုပ်ရအဖြစ်နဲ့နိုင်ငံတကာကမြန်မာသတင်းမီဒီယာဆန်ကိုတုံ့တက်လာနေကြတာလည်းဖြစ်ပါတယ်ရှင်
မဆုမွန်ပြောပြသွားတာပါအခုတခါတော့တိုင်းသားလက်နက်ကိုင်ခေါင်းဆောင်တူဦးနဲ့ပတ်သက်လို့သမရယုံဝန်ကြီးတူဦးရဲ့ပြောကြားချက်ကိုတင်ပြချင်ပါတယ်သမရယုံဝန်ကြီးဦးအောင်မင်းတလောကဂျပန်နိုင်ငံကိုရောက်ရှိစဉ်အတွင်းဂျပန်သတင်းစာတစ်စောင်ဖြစ်တဲ့ Nikkei သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာသူနဲ့ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်တို့2012ခုနှစ်အတွင်းမှာတွေ့ဆုံခဲ့ပြီးအဲ့ဒီနောက်ကိုကန့်ခေါင်းဆောင်ရဲ့မေတ္တာရက်ခံချက်အရဖုန်ကြားရှင်ကိုလူငင်းချမ်းသာခွင့်ပေးခဲ့တယ်လို့ဆိုထားပါတယ်ကိုကန့်အဖွဲ့ပြောခွင့်ရသူကတော့ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်အနေနဲ့ဒီပြောဆိုချက်မမှန်ကြောင်းညှင်းဆန်ခဲ့ပြီးဥပုံကြားရှင်ဟာနေဆက်တလျှောက်မှာပဲနေခဲ့တာလို့ဆိုပါတယ်အသေးစိတ်ကိုကိုသားညွန့်ဦးကပြောပြမှာပါ
ကောင်းပါပြီခင်ဗျအဲ့ဒီမင်းမြန်ကန်းထဲမှာတော့ဝန်ကြီးဦးအောင်မင်းကနေကေးသတင်းဌာနကိုပြောထားတဲ့နေရာမှာဒီကိုကန့်ခေါင်းဆောင်ဥပုံကြားရှင်ကသူနဲ့ဒီဖိလစ်ပိုင်နိုင်ငံမနီလာမှာတွေ့ဆုံစဉ်အတွင်းဒီသူ့အနေနဲ့နေရက်ကိုပြန်လို့လဲအဲ့ဒီမှာရွက်ကောက်ပွဲဝင်လို့လဲဆိုပြီးတော့ပြောခဲ့တယ်လို့ဆိုပါတယ်ဒါကြောင့်မလို့ဒီသမရအနေနဲ့ကဥပုံကြားရှင်ကိုလူငင်းချမ်းသာခွင့်ပေးခဲ့ပေမဲ့ဥပုံကြားရှင်ဟာဂရိမတီပဲနဲ့လက်နက်ကင်လှူရှားမှုတွေကိုပြန်လုပ်ခဲ့တယ်ဆိုပြီးတော့ဥအောင်မင်းကအဲ့မှာအပြစ်တင်ထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကိုကန့်အဖွဲ့ရဲ့ပြောခွင့်ရသူဦးထွတ်မြတ်လင်းကိုမေးမြန်းကြည့်တော့ဥပုံကြားရှင်နဲ့ဥအောင်မင်းတို့တွေ့ဆုံတာမျိုးမရှိခဲ့ပါဘူးဆိုပြီးတော့ငြင်းဆန်ထားပါတယ်
။ကျွန်တော်သိတော့ဒီနေဆက်တိတာဒီမှာပဲနေနေပါတယ်ခင်ဗျာ။ကိုကန့်မှာတော့မနေပါဘူးခင
်ဗျာ။ဒီမတန်ငယ်မှာရောမြန်မာအစိုးရနဲ့အဆက်ဆံဆက်ဆက်မှုရှိပါလား။
အာမရှိပါဘူးခင်ဗျ
။ဦးအောင်မင်းကဖိလစ်ပိုင်မှာမနီလာမှာပဲတွေ့တာတခုပဲရှိတာပေါ့
။သူတည်းဦးအောင်မင်းနဲ့မတွေ့ခဲ့ဘူးပါဘူးခင်ဗျ
။ဦးအောင်မင်းကပြောတာတော့မနီလာမှာဥဖုံကြားရှင်နဲ့စုံတဲ့ခါမှာ "तू ကမြစ်တိုင်ရဲ့ခံချက်ရသမရရဲ့လူငင်းချက်လာခွင့်ပေးဖို့ဆိုပြီးတော့ပြောတယ်"ဒီအုတ်ချွေပိုင်မှာပြန်လုချင်တယ်ပြောတဲ့အကြောင်းမလို့သူတို့လူငင်းချက်လာခွင့်ပေးဖို့တဲ့သူစီစဉ်ပေးခဲ့တယ်ပေါ့နော်။စီစဉ်ပေးခဲ့တဲ့ခါမှာဥဖုံကြားရှင်ကနေပြီးတော့သူဂရိပိတာရဲ့တိုင်မလို့ပဲနဲ့လက်နက်ကလှူရှာမှုပြန်လုလာတယ်ဆိုပြီးတော့အဲ့လိုမျိုးသူဦးအောင်မင်းဘက်က
ကျွန်တော်တည်တော့တော့မရှိပါဘူးခင်ဗျာ။ तू မတွေ့ဘူးပါဘူး။ဥပုံကြားရှင်ကနဲ့ဥပုံကြားဘူးကနိုင်ငံတော်ဟိုကပေါ့မွေစည်းဝါတက်ခဲ့ရေးမှာတစ်ထည့်ဝင်ဝင်လုတ်ခဲ့တယ်ပိန်းပါပြောက်ရေးလဲအောင်အောင်မြင်မြင်နဲ့ဒီကုကန်ဒေတာမှာပေါ့ဗျာပိန်းဆိုင်ပြုံးမှုကိုပပျောက်စီခဲ့တယ်ဆိုတဲ့အကြောင်းရင်းကြောင့်သူတို့ကိုလွတ်ငင်းချမ်းသာခွင့်ပေးလိုက်တာနဲ့တူတယ
်ဟုတ်ကဲ့အဲ့ဒါဘယ်နှခုနှစ်လောက်ကလဲခင်ဗျာ
စံနထောင်းနဲ့စနစ်လားအဲ့လိုပဲဖြစ်မဲ့တယ်ကျွန်တော်သိမမှတ်ပြီးတော့
ဂိတ်ကလာနောက်ပိုင်းမှာဥဖုံရှားရှင်နေနဲ့တိန့်ဆောင်ပြီးတော့သွားလာစရာမလိုဘူးပေါ့အ
င်းအဲ့လိုပြောရမှာပေါ့ဗျာ
အဲ့တော့ဥအောင်မင်းနဲ့တွေ့တယ်ဆိုတော့မဟုတ်ဘူးပေါ့နော
်မဟုတ်ဘူးဗျာ
ဟုတ်ကဲ့
ကုကက NCC team မှာတောင်းလျှောက်ပါလာခဲ့တာပဲဗျာအဲ့မှာကုစလေလွတ်ထားတာရှိပါတယ်ဆိုတော့က NCA တောင်းလျှောက်ဒီအစည်းအဝေးတွေထိုင်တယ်လို့တဲ့အချိန်မှာတောင်းလျှောက်ပါပါတယ်ကုကကတတကြီးစင်းပြစရာမလိုပါဘူးခင
်ဗျာ။ဥအောင်မင်းပြောသွားတဲ့ထဲမှာဥဖုံကြားရှင်ကသူကတိတိုင်းမဟုတ်ဘူးလက်နက်ကင်လှူရှာမှုပြန်လုလာတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ဥထွတ်မြတ်နဲ့ပါများမှတ်ချက်ပေးလို့ပါလေ
။ကျွန်တော်ချင်တာတို့ကအဲ့ဒီစင်ချေပေးတာပါ။တို့တိုက်တာကတို့ကမှန်တယ်ဆိုတဲ့ပုံစံပေါ့ဗျာ။လူတော့မတွေ့ဘူးပဲဗျာ။မနီလာတော့မရောက်ဘူးလို့ပါဘူးကျွန်တော်ချင်တယ်ဥဖုံကြားရှင်က
ဒါပေမဲ့
အဲ့တော့ဘရိုကတိတော့ပြီးမလဲ
။ဒါပေမဲ့ကိုကန့်ဒီကိုကန့်အနေနဲ့ကိုကန့်တက်ဖွဲ့အနေနဲ့ဒီနေရာကိုလောက်ကင်ဒေတာကိုပြန်ထိန်းချုပ်ဖို့ဆိုပြီးတော့ဥဖုံကြားရှင်ကအရင်ဆုံးဒီ Global Times ဆိုပါတော့ ਨੇ အင်တာဗျူးတွေမှာပြောခဲ့ပူပါတယ
်တခါလေးဘာသာပြန်တဲ့အချိန်မှာနည်းနည်းလေးကွဲလွဲမှုတော့ရှိမယ်ထင်တာပဲဗ
ျဟုတ်ကဲ့
ကျွန်တော်တိတလားတော့ तू ကအိမ်ပြန်ချင်တယ်အဲ့တော့ပြောတယ်ပြီးတော့အခုကျွန်တော်ဒီရဲဘော်လေးတွေလည်းအိမ်နဲ့ခွဲနေရတာကြာနေပြီအဲ့ဒါလည်းအိမ်ပြန်ချင်တယ်ဆိုတာပဲအဲ့ဒါကိုပြောတာနေမှာပါ
โอเคအိမ်ပြန်ခြင်းနဲ့ပြောတော့အဲ့ချိန်ကာလမှာသူ့ကိုလူငင်းချမ်းသာခွင့်ပေးထားပြီပဲ
ဒါပေမဲ့သူတို့ကဒီ MNDA ကိုအတိမတ်မပြုတ်ဘူးပဲဗ
ျဝန်ကြီးဦးအောင်မင်းနဲ့ဒီဂျပန်ဒီကေထနာမြန်မြန်ကန်းနဲ့မှာတော့မြမအစိုးရရဲ့လက်တလောညီညာရေးလုပ်ငန်းစဉ်ထဲမှာကိုကန့်အဖွဲ့ကိုထည့်မထားဘဲနဲ့သူတို့အနေနဲ့တရားဆွေးနွေးသွားဖို့တော့ရှိတယ်ဆိုပြီးတော့ဦးအောင်မင်းကပြောထားပါတယ်နောက်ဥပုံကြားရှင်ဘက်ကပြဿနာကိုနိုင်ငံရေးနည်းနဲ့မရှင်းမနဲ့လက်နက်ကင်လှူရှားခဲ့တယ်လို့ဆိုပေမဲ့သူတို့အနေနဲ့ကတော့ကုကန့်ရဲ့ပြဿနာကိုနိုင်ငံရေးနည်းနဲ့ရှင်းဖို့ဆောင်ရွက်သွားပါမယ်ဆိုပြီးတော့လေဥအောင်မင်းကအဲ့ဒီမေးမြန်းခန်းထဲမှာပြောဆိုထားပါတယ်ခင်ဗျာ
ကျွန်တော်
ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
ပြည်ဝင်မြောင်းရဲ့ဗုဒ္ဓဦးညအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတခါတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုပြောပြပါမယ်မြောက်ကိုရီးယားနိုင်ငံကအမေရိကန်ပြည်ထောင်စုအထိပြစ်ခတ်နိုင်တဲ့တာဝေးပြစ်ပယ်ထိန်သုံးဒုံးကျည်ကိုတိဆောက်ဖို့ကြိုးပမ်းနေတယ်ဆိုပြီးသမ္မတဥဘာမာရဲ့အမျိုးသားထောက်လှမ်ရေးဆိုင်ရာညွှန်ကြားရေးမှူးကအမေရိကန်လွှတ်တော်ကိုပြောဆိုလိုက်ပါတယ် VOA သတင်းတော့ Brian Patton သတင်းပေးပို့ထားတာကိုကိုသန်းထွန်းအောင်ကပြောပြမှာပါ
အမေရိကန်နိုင်ငံတည်ပစ်ခတ်လို့ရတဲ့ KN08 လို့ခေါ်တဲ့တာဝေးပစ်ပဲ့ဒိန်းလုံးဒုံးကျည် ICBM ကိုတိဆောက်ဖို့အတွက်မြောက်ကိုရီးယားနိုင်ငံကကြိုးပမ်းနေတယ်လို့ပြီးခဲ့တဲ့သတင်းပတ်ကအမေရိကန်လွှတ်တော်ကြားနာပွဲမှာရေးသားတင်ပြခဲ့တဲ့ထွက်ဆိုချက်ထဲမှာအမေရိကန်အမျိုးသားထောက်လှမ်ရေးဆိုင်ရာညွှန်ကြားရေးမှူး James Clapper ကထည့်သွင်းဖော်ပြခဲ့ပါတယ်။အဲ့ဒီအတော်တွင်းမှာပဲအမေရိကန်စစ်ဌာနချုပ်ရဲ့အာရှဆိုင်ရာနိုင်ငံရေးနဲ့စစ်တပ်ရေးရာလက်ထောက်ညွှန်ကြားရေးမှူး David Stilwell ကမြောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်အန်ဒရယ်ကြောင့်ကိုရီးယားကျွန်းဆွယ်ဒေသမှာ THAAD ဒုံးကျည်ကာကွယ်ရေးစနစ်လိုအပ်လာပါတယ်လို့ပြောခဲ့ပါတယ်။မြောက်ကိုရီးယားရဲ့ကြီးမားလာတဲ့တာဝေးပစ်ပယ်ဒိန်းဒုံးဒုံးကျည်အန်ဒရယ်နဲ့တောင်ကိုရီးယားရဲ့ဒုံးကျည်ကာကွယ်ရေးဆိုင်ရာလိုအပ်ချက်တွေကအမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးဆိုင်ရာစိုးရိမ်ပူပန်မှုတွေနဲ့ဆက်ဆက်မှုရှိနိုင်ပေမဲ့တောင်ကိုရီးယားအစိုးရအတွက်တော့ဒီကိစ္စနှစ်ခုဟာတသက်စီပါတောင်ကိုရီးယားနိုင်ငံရဲ့စိုးရိမ်မှုဟာတာတိုပစ်ပယ်ဒိန်းဒုံးဒုံးကျည်ရဲ့အန်ဒရယ်သာဖြစ်ပြီး ICBM ရဲ့အန်ဒရယ်ဒီမဟုတ်ဘူးလို့ကိုရီးယားကာကွယ်ရေးကွန်ရက်ရဲ့လုံခြုံရေးဆိုင်ရာသုံးသက်သူရှင်အင်ကွန်းကကိုရီးယားဘာသာစကားနဲ့ပြောလိုက်ပါတယ်
တေရကန်탄도미사일은한국을공격하지않죠또한국을공격할수가없고최대사정거리에있기
때문에디타웨빗뺏딩동동지리하떠나이네과웨깐뜨무리시라죠당코리아고빗루못야바부루미스터신가코리아바다자가네뻬떠라핏바레သူထင်ပြောရရင် Mr. Clapper ရဲ့မှတ်ချက်ဟာတောင်ကိုရီးယားမှာ THAAD ကာကွယ်စနစ်ကိုအသုံးပြုဖို့မဟုတ်ဘဲ American ပြည်ထောင်စုရဲ့ကာကွယ်အသုံးစရိတ်ကိုရှော့ချမှာဆိုလို့သတိပေးတာတသက်သာဖြစ်ပါတယ် THAAD ဒုံးကျည်ကာကွယ်ရေးစနစ်ဟာ1900ကီလိုမီတာအကွာမှာရှိတဲ့အရာဝတ္ထုကိုထောက်ပြနိုင်တဲ့ရေဒါပါပြီးအမြင့်ကနေပစ်လိုက်တဲ့ဒုံးကျည်တွေကိုကြားဖြတ်ထောက်လန်းနိုင်ဖို့တီထွင်ထားတာဖြစ်ပါတယ် THAAD ကာကွယ်စနစ်ဟာတရုတ်နိုင်ငံနဲ့ရုရှားနိုင်ငံကဒုံးကျည်တွေကိုကြားဖြတ်ထောက်လန်းနိုင်မယ့်အပြင်အဲ့ဒီဒေတာတွင်းမှာရှိတဲ့အမေရိကန်နိုင်ငံရဲ့စစ်တပ်ရေးရာလုတ်ပိုင်ခွင့်ညီများလာမှာဖြစ်တဲ့အတွက်တရုတ်နိုင်ငံနဲ့ရုရှားနိုင်ငံကတော့ဒီကာကွယ်စနစ်အသုံးပြုရေးကိုစန့်ကျင်နေပါတယ်။အခုချိန်ထိတော့တောင်ကိုရီးယားအစိုးရရဲ့အရာရှိတွေက THAAD ကာကွယ်စနစ်နဲ့ပတ်သက်ပြီးဗက်လိုက်ပြောဆိုတာတွေမရှိသေးပါဘူး။မေးခွန်းတွေကိုပြန်လည်ဖြေကြားရမှာတော့အမေရိကန်အစိုးရဘက်ကတရားဝင်တောင်းဆိုမှုတွေမလာသေးဘူးဆိုတာရဲ့တရားဝင်ညှိနှိုင်းတိုင်ပင်မှုတွေမရှိသေးဘူးဆိုတာရဲ့နောက်ပြီးကိုရီးယားကျွန်းဆွယ်ဒေသမှာ THAAD ဘက်ထရီကိုနေရာချဖို့ဘာမှမဆုံးဖြတ်ရသေးဘူးဆိုတာကိုပြောခဲ့ပါတယ်။မြောက်ကိုရီးယားမှာရှိတဲ့ Sohae Satellite စတင်ရေးစခန်းမှာဒုံးကျည်အင်ဂျင်တိဆောက်ရေးနဲ့စမ်းသပ်မှုတွေလုပ်နေတာကို Satellite တပ်ပုံတွေကလည်းတစင်မြင်တွေ့နိုင်တဲ့အတွက် Mr. Clapper ရဲ့ပြောဆိုချက်ဟာမှန်ကန်ကြောင်ပြသနိုင်ပါတယ်လို့ John Hopkins တက္ကသိုလ်အထက်တန်းနိုင်ငံတကာရေးရာကျောင်းရဲ့ American Korea Institute နဲ့ဆက်စပ်မှုရှိနေတဲ့သုံးသပ်သူတွေကပြောပါတယ်။သူတို့ပြောကြားချက်အရဆိုရင်အဆိုးအဝါဆုံးအခြေအနေကိုရောက်ခဲ့ရင်တောင်မြောက်ကိုရီးယားက ICBM ဒုံးကျည်ကို၃နှစ်ကလေး၅နှစ်အတွင်းအသုံးပြုတာပဲရှိမှာပါ။ဒါပေမဲ့လက်ရှိရှိနေတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့နည်းပညာဆိုင်ရာအခက်အခဲတွေနဲ့ဆိုရင်ဒီ ICBM ဒုံးကျည်ကိုအသုံးပြုဖို့ဟာဆယ်စုနှစ်နဲ့ချီပြီးကြာသွားနိုင်တယ်လို့လည်းဆိုပါရယ်။မြောက်ကိုရီးယားဟာ ICBM ကိုအသုံးပြုနိုင်တဲ့အခြေအနေကိုရောက်ဖို့စမ်းသပ်မှုတွေကိုလုပ်ဖို့လိုတယ်လို့ရှင်အင်ကွန်းကကိုရီးယားဘာသာဖြင့်ပြောလိုက်ပါရယ်
။무기로인정을받기위해서는최소한 10번 정도의 발사실
을 두 뼈라가 렛넷 တစ်ခု အနေနဲ့ တတ်မှတ် ခံ ရ ဖို့ ဆို ရင် ဒုံးကျည် တစ်ခု ဟာ 10 ချိန် လောက် စမ်းသပ် ခံ ရ မှာ ဖြစ်ပြီး 10 ချိန် မှာ 9 ခါ လောက် အောင်မြင် ရ မှာ ဖြစ်ပါတယ် KN08 ကို စမ်းသပ် မှု တွေ မလုပ် ရ သေး တဲ့ အတွက် အသုံး ပြု လို့ ရမယ် ICBC ဒုံးကျည် ကို ရရှိဖို့ ဆိုရင် မြောက်ကိုရီးယား နှစ်အနည်းငယ် ကြာအောင်ပါ ပါ လို့ သူက ခန့်မှန်းပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ဗိုလ်တူရင်းညဘက်စီစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885နဲ့လိုင်းလက်190တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယနိုင်ရွယ်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းမြန်မာတခွင်အစီအစဉ်နဲ့ဦးကျော်စံသာရဲ့မြန်မာရေးသုံးသက်ချက်တင်ဆက်တဲ့အခါမှာတော့
ဘုရုပ်နေဝင်လို့အင်မတန်အာနာမန်တက်တဲ့ပုဂ္ဂိုလ်ရဲ့လက်အောက်မှာတောင်မှဝင်တင်လုတ်သွားတဲ့သတင်းစာကိုပြည်သူသတင်းစာအဖြစ်နဲ့ပြည်သူလူထုကလက်ခံခဲ့ကြတယ
်။မကြခင်မှာနားဆင်ရဖို့ရှိပါတယ်။အခုတော့မြန်မာမီဒီယာမြင်ကွင်းကိုအလှည့်ပေးကြပါတယ်။ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာအစိုးရစစ်စာမွေးအပြီးကိုတန်းကျောင်းသူတေဆုံးရတဲ့ကိစ္စနဲ့ဒီအပေါ်မှာလူမှုမီဒီယာတွေရဲ့တုံ့ပြန်သုံးသက်ချက်အင်္ဂလန်ကမြန်မာဆရာဝန်တူဦးမဖွဲမရပြုမှုအတွက်ထောင်ဒဏ်18လအပြစ်ပေးခံရတဲ့အကြောင်းစာရာတွေကိုဆွေးနွေးထားတာပါ။မအိမ်ခိုင်ဦးကရေးသားထားပြီးဦးစံမိုးဝေကကူညီတင်ဆက်ထားပါတယ
်အခြေခံကျောင်းများရဲ့2014-2015ပညာသင်နှစ်အတန်းတင်စံမိုးဝေအောင်စင်းကိုတနိုင်ငံလုံးအတိုင်းအတာနဲ့ကြီးညာအပြီးမှာတော့ကျောင်းသားတွေနဲ့ပတ်သက်တဲ့သတင်းတွေကမီဒီယာတွေပေါ်မှာပေါ်လာခဲ့ပါတယ်ပြည်နယ်တွေမှာအရှုံးများတယ်ဆိုတဲ့သတင်းတွေထွက်လာသလိုအောင်စင်းမှားယွင်းဖော်ပြတယ်ဆိုတဲ့သတင်းတွေကလည်းလူမှုကွန်ရက်မီဒီယာတွေပေါ်မှာတက်လာခဲ့ပါတယ်။အရင်ကစံမေးပွဲအောင်စင်းမှားယွင်းဖော်ပြမှုတွေအနီးပတ်ဝန်းကျင်ကလူတွေသာသိခဲ့ရပေမဲ့အခုနောက်ပိုင်းမှာတော့လူမှုကွန်ရက်မီဒီယာတွေကြောင့်ပိုးပြီးတော့လူသိများလာခဲ့ရတာပါ။အဲ့ဒီရက်ပိုင်းကကိုရန်ကျောင်းသူတူနေအိမ်ဝရန်တာကနေပြုတ်ကျတေဆုံးခဲ့တဲ့ဓာတ်ပုံတွေတက်လာပြီးမှဒီကိစ္စနဲ့ပတ်သက်ပြီးစံမေးပွဲကျဆုံးတဲ့အတွက်ကိုကိုကိုတတ်တည်တာဆိုတဲ့သတင်းနဲ့တေဆုံးသူရဲ့ဓာတ်ပုံတွေဟာအွန်လိုင်းမှာပြန့်နှံ့ခဲ့တာကြောင့်မိသားစုအနေနဲ့စိတ်နှောက်ရှက်ဖြစ်ခဲ့ရတယ်လို့ကြားသိရပါတယ်။ Social လူမှုမီဒီယာတွေကိုမထိန်းချုပ်နိုင်တာကြောင့်အခုနောက်ပိုင်းသတင်းအမှားတွေနဲ့မဖွဲမရဓာတ်ပုံတွေပြန့်နှံ့မှုဟာကျောင်းသားလူငယ်လူရွယ်အရွယ်တွေသာမကကျောင်းသားရဲ့မိဘတွေအတွက်ပါစိုးရိမ်ပေါ်ရာဖြစ်လာနေရပါတယ်။ဒါနဲ့ပတ်သက်လို့ကျောင်းသူတဦးရဲ့မိခင်ဖြစ်သူဒေါ်ဤစုအောင်ကအခုလိုပြောပါတယ်
စိတ်ချမ်းသာနေမှာမဟုတ်ဘူးလေအခုချိန်မှာကိုသားသမီးကိုဗေမိပါမှလည်းဒီလိုမျိုးဖြစ်စေချင်မှလည်းမဟုတ်ဘူး။ तू ဟာ तू ကံတရားကြောင့် तू ဖြစ်လာတဲ့အချိန်မှာစာမိုးဘွဲအောင်စင်းထွက်တာနဲ့လည်းတိုက်ဆိုင်ပြီးတော့ဖြစ်တာလည်းဖြစ်ဆိုင်နေပေါ့နော်။ဒါကိုလူတွေကဖောင်းပွားပြီးတော့အမျိုးမျိုးတွေပြောနေကြတယ်။ तू ဟာ तू ဘလို့ပဲပြုတ်ကြပြုတ်ကြပေါ့နော်။ဒါပေမဲ့သူ့မိဘတွေလည်းအခုချိန်မှာရင်းနဲ့မဆက်အောင်ဘာပဲပြောပြောခံစားနေရမယ်။ကိုလည်းကလေးအမေတယောက်အနေနဲ့ခံစားရင်အခုချိန်မှာကိုဆိုလည်းဖော်ပြမဖော်ပြထက်အောင်လောက်အောင်ကိုခံစားနေရမှတေးကြတယ်။မအဲ့လိုမျိုးတွေနင်းတွေ့နေရရင်လည်းသူမိဘတွေလည်းအကြီးအကျယ်ခံစားရမယ်ဒါပေမဲ့မတင်ရဘူးလို့လည်းမတင်ရဘူးလို့ပိတ်ပင်ပိုင်ခွင့်မရှိဘူးလေအမှန်တိုင်းပြောရင်တော့အဲ့လိုမျိုးတွေမတင်သင့်ဘူးမတင်စေချင်ဘူ
းနောက်ထပ်တင်ပြခြင်းတဲ့သတင်းကတော့အင်္ဂလန်မှာမြန်မာဆရာဝန်တဦးလူနာကိုမဖွဲမရပြုတာကြောင့်ထောင်နှံ18လကြာခံခဲ့ရတယ်လို့နိုင်ငံတကာမီဒီယာတို့မှဖော်ပြတာနဲ့ပတ်သက်လို့ပြောဆိုဆွေးနွေးနေကြပါတယ်အဓိကပြဿနာကဒီလိုကိစ္စမျိုးတွေမြန်မာနိုင်ငံမှာလည်းမြန်မာအမျိုးသမီးငယ်တွေကြုံတွေ့ကြဘူးပါတယ်။ဒါပေမဲ့ဒီလိုပြဿနာတွေဘာကြောင့်တရားရုံးတွေအထိရောက်မလာရတာပါလဲ။မြန်မာနိုင်ငံဥပဒေမှာကာအိန္ဒီပြတ်မှုအတွက်ထောင်ဒဏ်2နှစ်ဒါမှမဟုတ်ရင်ငွေဒဏ်ကြာခံစေဆိုတဲ့အထိရှိပေမဲ့မြန်မာအမျိုးသမီးတော်တော်များများကအဓမ္မမှုတွေမှာတောင်တိုင်ကြားဖို့မဝင်ရဲကြသေးပါဘူး။အခုလိုလက်ရောက်မှုတွေမှာဆိုရာထူးကြီးသူတွေငွေကြေးချမ်းသာသူတွေနဲ့ကြုံတွေ့ရရင်တိုင်ကြားဖို့ခက်ခဲတယ်လို့ဒီသတင်းနဲ့ပတ်သက်လို့နောက်ဆက်တွဲပြောဆိုတယ်လည်းကြားနေရပါတယ်။ဒီကြောင်းနဲ့ပတ်သက်လို့အမျိုးသမီးရှင်းနေတဲ့ဦးဖြစ်တဲ့ဒေါ်တန်နာမြင့်ကအခုလိုပြောပြပါတယ
်။ဒီလိုကိစ္စဆိုရင်တော့မိန်းကြီးကိုင်းကြီးပြတ်မှုနဲ့ပတ်သက်တယ်ပေါ့နော်။သူကအဲ့လိုမျိုးပေါ့အရေးယူရပါလို့တင်နေကိုယ်နိုင်ငံမှာလည်းဘာလို့လဲဆိုတော့ဒီနိုင်ငံကအဲ့လိုဟိုတခုဆိုရှင်ကိုယ်ရင်ကျေးမှုရရှက်ကြောင်နေရတဲ့ဒီလိုအမှုတွေကအပြင်မထွက်လာဘူး။အဲ့လိုမျိုးအလုပ်ခံရတဲ့လူတွေကလည်းတိုင်တန်းလာလို့ဘာမှမတော်တော့ဘူးเนาะသူတို့ရဲ့ဟိုဖြစ်မလို့ရေးကြအောင်မလို့ရေးတော့ကိုတကယ်ပြောရှင်တစ်ဖက်ကဟိုအခွင့်ရေးပေးသူလူဖြစ်တယ်ပေါ့အများဖြစ်ကကိုဒီဗမာပြည်မှာအများရှိကြတဲ့ဟိုဘောတော့အမျိုးသမီးများစုကဟိုဘောတော့ကိုထဲရာထူးကုန်တိတ်ခါမြင်နေလို့ဆိုရှင်တောက်ရွံ့နေပေါ့เนาะကိုမှာကိုဟိုရာထူးရဲ့ဟိုဘောတော့လူတိုင်းရမှာတော့ရာထူးနေတန်းသူအခွင့်ရေးရှိတယ်လေ အခက်ခဲရှိတယ်ဆိုတာဟိုပါဘောတော့အများအဖြစ်ပေါ့နော်ဒီမြန်မာလူမျိုးပတ်ဝန်းကျင်မှာဟိုကိုရာထူးကြီးဟိုမြင့်တဲ့လူတွေဆိုရင်သူတို့အနေနဲ့မပြောရဲကြဘူ
းအခုတပတ်သတင်းမီဒီယာတွေပေါ်မှာအများဆုံးတွေ့နေရတဲ့သတင်းတွေထဲမှာရုရှားငါးဖမ်းတင်ပေါ်မှတ်မှုမှာတည်ဆုံးခဲ့ရတဲ့မြန်မာတင်ပေါ်သားတွေရဲ့ရုပ်လောင်းတွေပြန်ပြီးတော့တည်လာတဲ့အကြောင်းအဖမ်းဆီးခံပြည်သူတွေနဲ့ကျောင်းသားတွေပြန်လည်လွတ်မြောက်ဖို့အတွက်နှစ်သက်ကူဆူတောင်းတဲ့သတင်းစာမေးပွဲအောင်ဆင်းရဲ့နောက်ဆက်တွဲသတင်းတွေနဲ့ Daily 11သတင်းစာရဲ့သတင်းတစ်ပုဒ်မှာချွေးတန်လင်း Skynet ဦးကျော်ဝင်းရဲ့ဇနီးအမိကိုမိခင်နာမည်နဲ့မှောက်ရင်ဖော်ပြခဲ့တဲ့အကြောင်းစာရာတွေဟာလူအများစိတ်ဝင်စားရှိကြတဲ့အကြောင်းအရာတွေဖြစ်တယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ်
ပန်ကန်ဦးရေးသားပြီးဦးဆံမွေတင်ဆက်တဲ့မြမမီဒီယာမြင်ကွင်းကိုနားဆင်ကြရတာပါ VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာအခုတော့စူးစောကနမူနာနားဆင်ကြရတဲ့ဦးကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်အလှည့်ရောက်လာပါပြီ။သတင်းမီဒီယာသမားတွေကိုဘယ်လိုအကဲဖြတ်ကြပါသလဲ။မီဒီယာသမားနဲ့တက်ကြွလှုပ်ရှားသူဘယ်လိုကွာခြားပါသလဲ။ကွယ်လွန်သူဦးဝင်းတင်ရဲ့သတင်းသမားရုပ်ပုံလွှာနဲ့နိုင်ငံရေးရုပ်ပုံလွှာကိုဦးဝင်းတင်အထိမ့်အမှနှစ်ပတ်လည်နေ့ဂုဏ်ပြုအစီအစဉ်ဖြစ်ဒေါက်တာဦးအောင်ခင်ဦးကျော်ရင်မြို့တို့နဲ့ဦးကျော်စံသားကသုံးသက်ဆွေးနွေးတင်ပြပါမယ်။
ကျွန်တော်ဒီကနေ့ကတော့ဆရာဦးဝင်းတင်ကွယ်လွန်ခြင်းနှစ်ပတ်လည်နေ့ကိုဂုဏ်ပြုသောအဖြစ်ပြုလုပ်မယ့်အစီအစဉ်ဖြစ်ပါတယ်။ဆရာဦးဝင်းတင်အကြောင်းကြီးပဲလို့မဟုတ်ဘူးပေါ့ခင်ဗျာ။ဆရာဦးဝင်းတင်နဲ့ပတ်သက်ခဲ့တဲ့အဓိကဘဝတစ်စိတ်တည်းသားဖြစ်တဲ့ journalism အကြောင်းသတင်းမီဒီယာအကြောင်းနဲ့ပတ်သက်ပါတယ်။သတင်းမီဒီယာသမားတွေကိုဘယ်လိုတိုင်းတာကြသလဲ။ credibility နဲ့တိုင်းတာတယ်။ဝင်းတင်လုပ်ခဲ့တဲ့နမူနာကောဒီပုံထဲမှာဘလောက်ဝင်တယ်လဲဆိုတာမျိုးကိုအဓိကပြောချင်တာဖြစ်ပါတယ်။ဆိုတော့ဆရာတော်တော်ဝန်ခင်ကိုကျွန်တော်ပထမဆုံးပြောစီခြင်းပါတယ
်အခြေအနေပေါ်မှာမူတည်တာပေါ့ဗျာတာမန်အခြေအနေဆိုရင်တော့ဖြစ်မှန်ဖြစ်ရမှန်တွေကိုလိုက်ပြီးတော့ပေါ်ထုတ်တဲ့လူတွေပေါ့ဗျာနောက်ပြီးတော့ဒီဖိနေတဲ့နိုင်ငံတွေဘာတွေကြတော့ယုံကြည်ချက်ကိုအဓိကထားကြတာမရတာပေါ့ဆရာဦးဝင်းတင်တို့ကြတော့လေသူ့ရဲ့ယုံကြည်ချက်ကအဓိကပဲဘာလို့လဲဆိုတော့ तू ကအရင်တော့ဟိုမဆာလာကိမှာလည်းဒါဂျာနယ်လစ်ဇမ်လုပ်ခဲ့တယ်အဲဒီတုန်းကလည်းသူမန္တလေးမှာလူတို့အားကြီးမှာဆရာတန်းထွန်းတို့ဟိုဒေါ်မာတို့နဲ့စနေဝိုင်းပါညာနဲ့သူပြုပြင်ရေးပေါ့ဗျာသူပြုံကြည့်ချက်တွေပါအဲ့လိုမျိုးလောက်တာကျွန်တော်ကြားတယ်ဆိုတော့ तू ကဂျာနယ်လစ်ပိုင်းနေမှုတော့ဒီနောက်ပိုင်းကျတော့ဒီမှာယုံကြည်ချက်ရှိလာတာပေါ့ဗျာအဲ့တော့ကိုလိုနီခေတ်ကကျွန်တော်တို့ဘာမှယူမရှိတဲ့သတင်းစာစရာတချို့လူပေါ့အဲ့တော့သူတို့ဘုမာဒီယုံကြည်ချက်ကပြည်သူအတွက်ဘယ်လိုဆောင်ရွက်ရမယ်ဆိုတာသူတို့ကအဓိကလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာဦးကျော်မြင့်ကောဘယ်လိုသုံးသပ်လို့ပါလဲဆရာ
ကျွန်တော်ကလည်းဆရာဦးအောင်ခင်နဲ့သဘောတူရတယ်ဗျကျွန်တော်အမြင်နည်းနည်းလေးဖြည့်ဆွက်ချင်တာကတော့သူ့ရဲ့ရက်တီတဲ့ဘက်ပေါ့ဆရာဝန်တင်မန္တလေးမှာလာပြီးတော့အလုပ်လုပ်သွားတော့ကဟန်တာဝတီသတင်းစာကအစိုးရသတင်းစာဖြစ်တယ်ဘူဂျုတ်နေဝင်လို့အင်မတန်အာဏာမှန်တက်တဲ့ပုဂ္ဂိုလ်ရဲ့လက်အောက်မှာတော့မှဝန်တင်လုပ်သွားတဲ့သတင်းစာကိုပြည်သူသတင်းစာဖြစ်နေပြည်သူလူထုကလက်ခံခဲ့ကြတယ်။ဆရာဝန်တင်ကအဲ့ဒီသူ့ဘက်ကလည်းဆိုရင်ပြည်သူလူထုဘက်ကနေသွားတယ်။ဒါကြောင့်လည်းပြည်သူလူထုကသူ့ကိုချစ်တယ်လို့ကျွန်တော်အဲ့ဒီလိုမြင်ပါတယ
်။ဟုတ်ကဲ့။နောက်တစ်ခုကအမှန်တရားဆိုတာလည်းခေလိုက်ပြောင်းတယ်ဆိုတာလည်းပဲတစ်ခါတစ်ခါရှိတတ်ပါတယ်။ဥပမာအဖြစ်ကမ္ဘာမှာတူတက်တဲ့အယူဆဆိုရဲကွန်မြူနတီဝါဒသိပ်ပြီးတော့လွှမ်းမိုးဖို့ကြိုးပမ်းနေတဲ့အချိန်မှာကွန်မြူနတီဝါဒထွန်ကားရေးကိုဥတည်ပြီးတော့လွတ်ခဲ့ကြတဲ့သတင်းစာဆရာကြီးတွေလည်းနိုင်ငံတကာမှာလည်းရှိပါတယ်မြန်မာပြည်မှာလည်းရှိတယ်။ဒါပေမဲ့ဒီဝါဒကြာဆုံးသွားပြီးတော့ဒီမိုကရေစီခေတ်ရောက်လာတဲ့အခါမှာလူ့အခွင့်အရေးတို့ဘာလို့ဦးစားပေးလာတဲ့တပါတီအာဏာရှင်စနစ်ထက်အဲ့ခါကျတော့သူတို့ရဲ့ရည်ရည်ချက်ကိုပြန်ပြောင်းဆုံးသတ်ဖို့လိုပါလားဆရာဦးခင်
။အဲအဲ့ဒါလေဟိုစဉ်းစားရမယ့်အချက်ပေါ့ဗျာဒီတစ်ခုတည်းနဲ့တကယ်ဒီယူလို့တော့မရဘူးပေါ့သူခင်နဲ့သူကဟိုဖြစ်လာတဲ့ကိစ္စတွေမမပြီးမှအရင်တုန်းကဒီဆိုရှယ်လေးယောဂါကွန်မြူနတီယောဂါထားခဲ့တယ်ပေါ့ဗျာဒီယောဂါထားခဲ့တာဟိုနောက်ပသက်ကြီးလာတဲ့အခါကျတော့ပြန်ပြီးစင်ငင်တဲ့အခါကျရင်ဒီဘာတွေတွေ့လာမှာဥပမာဆိုရင်ဒီမမပြီးနဲ့ပသက်လို့မမသမိုင်းမှာဗျာဒီစိတ်သက်ကအာနာသိန်းတာကြာတော့သူကဝါရဖြန်တာကြီးအရင်များတာဟုတ်ဗျာအဲ့တော့သူဝါရဖြန်တဲ့အထဲမှာလည်း
ကလေးတွေရောတိုင်းသူပြီးသားရောအကုန်လုံးနှိမ့်နေတော့ဥပမာဆိုပေါ်ရခင်ရတို့လည်းသိပါတယ်ဒီဒီဘူဂျူအောင်စန်းကအင်္ဂလိပ်အစိုးရနဲ့ဆေးဆက်ဆွေးနွေးပြီးတော့လွတ်လပ်ရေးကိုယူတာပေါ့ဗျာအဲ့တော့စစ်တပ်ကဗမာတပ်မတော်ပါတဲ့အခမ်းကဏ္ဍနင်းလေးပါအရင်ဂျပန်လက်အောက်မှာတော့ကလည်းသူဂျပန်ခင်မှာတသက်လုံးငြိမ်းနေတာငြိမ်းနေပြီးတော့အင်္ဂလိပ်ကစစ်နိုင်တော့မယ်ထင်တော့မှထပြီးတွန်လိုင်းရင်လုတာကိုတစိ့ကိုတအိတ်လုပြီးတော့လွတ်လပ်ရေးကိုတိုးတိုက်ခဲ့တယ်ဆိုပြီးတော့ဒီဘူဂျူကြီးမင်းအောင်လိုင်တို့ကိုယ်တိုင်ကစပြီးတော့အဲ့ဒါမျိုးတွေပြောနေတော့အဲ့ဒါမျိုးတွေကကျွန်အမှန်တရားမဟုတ်ဘူးဗျာဒီဝါရက်ပြန်တဲ့ဟာတွေအဲ့ဒါမျိုးတွေကိုကျွန်တော်တို့ဒီသတင်းစာဆရာတွေကတဖြည်းဖြည်းပြန်ပြီးတော့အဲ့ဒါမျိုးလုပ်ဖို့တာဝန်ရှိတယ်လို့ကျွန်တော်ထင်တယ်။ဘာလို့လဲဆိုတော့ဒီဟာမျိုးဗမာပြည်ကသတင်းစာဆရာလေးတွေရတယ်အဲ့ဒီမှာသူတို့လည်းဒီဝါရက်ပြန်တဲ့အတင်းမှာနင်မိုးနေတာတွေရှိမှာပဲဗျာ။အဲ့တော့ဝါရက်ပြန်တာကဒီ twisted history ရဲ့ဒီ propaganda တွေနဲ့အဲ့ဒါတွေကိုဟိုဖေရှားဖို့အများကြီးလိုတယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့ဆရာဦးကျော်ရင်းမြင့်ကဘာပြောချင်ပါလဲခေလိုက်ပေါ်ပင်ဝါရဖြန်တဲ့ဟာတွေအဲ့လိုခေစားနေတဲ့အယူဆတွေဘက်ကယက်တီခဲ့တဲ့သတင်းသမားတွေကိုနောက်တစ်ချိန်မှာပြန်ပြီးတော့သမိုင်းနဲ့ဆန်းစစ်ပြီးတော့အကဲဖြတ်သုံးသပ်တဲ့လို့ယူဆပါလား
အဲဟုတ်ကဲ့ယူဆပါတယ်ဗျာဟိုသူဒီသတင်းသားဆရာတယောက်ကသူဘယ်ဘက်ကယက်တီခဲ့တာလဲသူအစိုးရအကျိုးကိုဝါရဖြန်ပေးသလားနောက်တစ်ခါအစိုးရစီကအခွင့်အရေးတွေကိုလက်သိထိုးပြီးတော့ပဲဖြစ်ဖြစ်ယူခဲ့သလားဆိုတာဒါခက်ကဆုံးပြတ်တော့ပေါ်သွားတာပါပဲဟိုတူတချင်းကသတင်းစာဆရာဆိုတဲ့ပုံကိုယ်ကြီးဒီနေ့ဒီချိန်ကမှသူအပြင်ဘယ်တော့မှဘယ်လိုဆိုတာတွေကဘယ်လို့မှဖုံးကွယ်ထားလို့မရပါဘူးဒါကြောင့်မလို့သူစီးနေသူဒါကတော့ပေါ်သွားတယ်လို့ကျွန်တော်မြင်ပါတယ်ဗ
ျနောက်တစ်ခုကသတင်းသမားတွေအတွက်အဓိကအရေးဆုံးဖြစ်တဲ့ credibility အမှန်တရားကိုစောစောမြဲမြဲအချက်လက်အဖြစ်ဖြစ်မှန်ကိုအခြေခံပြီးတော့ဖော်ထုတ်ရမယ်ဆိုတဲ့အခြေအနေတိုင်းတားရမယ်လို့ဆိုပါရခင်ဗျာအဲဒီတော့အခုမြန်မာနိုင်ငံအခြေအနေအထူးသဖြင့်ဥဝင်တင်တို့ဒီဒီမိုကရေစီအပြောင်းအလဲမှာဖြတ်သန်းခဲ့တဲ့ကာလမှာဥဝင်တင်ဟာသတင်းသမားတယောက်ထားအဲ့ဒီအချိန်မှာနိုင်ငံရေးလှုပ်ရှားသူတူဖြစ်နေပြီလို့ထင်ပါတယ်ဆိုတော့အဲ့ဒီအချိန်မှာဥဝင်တင်ကိုသတင်းသမားအနေနဲ့အမှတ်ပေးစရာများများရှိပါသလားနိုင်ငံရေးတက်ကြွလှုပ်ရှားသူအဖြစ်အမှတ်ပေးစရာပိုများနေသလားဆိုတာလည်းကျွန်တော်သိချင်ပါတယ်ဆောင်းဝင်ခင်ပဲလို့မြင်ပါလဲ
အခုကတော့သူ activist တွေဟို journalist တွေရောကုန်တာပေါ့ဗျာဟိုနောက်ပိုင်းကျတော့သူဘာလဲဒီ68နောက်ပိုင်းမှာအကုန်လုံးအဲ့ဒါမျိုးတွေဖြစ်ကုန်တော့ဟိုခုနကလို့ scholar လဲဟို activist ဖြစ်ကုန်တာပဲကျွန်တော်တို့လဲ scholar နဲ့ activist journalist အကုန်လုံးရောကုန်တာပေါ့ဗျာဆိုတော့ဒီဟိုအရင်တော့ကလို့ဒီဟိုအနောက်တိုင်းမှာဆိုလို့ဒီပြည်သားပေါ့ဗျာဥပမာဆိုရင်ဒီ Edgar Snow တို့ဘာလို့ဆိုရင်သူတို့ဒါဟိုတရုတ်ပြည်သွားလေ့လာပြီးတော့သူဒီ journalistပြည်သားဂျန်နယ်သဘောမျိုးနဲ့သူတောက်လျှောက်နေလာတာပဲတရုတ်ပြည်အကြောင်းရေးပြီးတော့နေလာတော့သူကဂျန်နယ်ပဲသူတိုင်းနဲ့ဟို sympathize ဖြစ်တယ်ပေါ့ဗျာတရုတ် cause တွေပတ်သက်ပြီးတော့ဆိုတော့အဲ့ဒါမျိုးကတော့ဟိုကျွန်တော်တို့ရှိမှရှိတယ်ရှိမယ်ပေါ့ဗျာဒါရင်းနဲ့ဟိုများတော့အပြင်ကတော့ activist တွေပြန်များအစိုးရကလည်းနှိပ်စက်တာပေါ့ဗျာအဲ့တော့ဥပမာဆိုလူတူဦးလာတို့ဘာလို့လဲအဲ့ဒီပုံစံမျိုးဖြစ်မယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဆရာကျော်ရင်မြင့်သဘောထားလည်းပြောပါဆရာအဲ့ဒီအစမှာ
ဟုတ်ကဲ့ခုဒီလောလောဆယ်အခြေအနေမှာတော့ရောနေတယ်ဗျ activist တွေကလည်း journalist ဆိုရင်လုပ်နေကြတယ် journalist တွေကလည်း journalist အလုပ်အပြင် activist အဖြစ်နဲ့ဝင်လုပ်နေကြတယ်ကျွန်တော်ဆန္ဒပြောရလို့ရှိရင်တော့ activist တွေကလည်း activist တသက်ပဲလုပ်စီခြင်းတယ်သူတို့တကယ်တော့ journalism ကိုအပြည့်အဝနားမလည်ပါဘူးအလားတူပဲတကယ် journalist တွေကလည်းကိုယ်လုပ်ပဲကိုလုပ်ချင်ပါတယ်လုပ်စီချင်ပါတယ် activist မလုပ်စီချင်ဘူးဆရာဝတ်တင်ကိုပိုင်းခြားပြီးပြောရမယ်ဆိုတော့ဆရာဝတ်တင်နိုင်ငံရေးလောကထဲရောက်သွားတဲ့အချိန်မှာသူသတင်းစာဆရာအလုပ်တွေကိုမလုပ်တလောက်ပါပဲသူဒီလိုက်မှာစာရေးတဲ့စာရေးဆရာပေါ့လေစာရေးဆရာအဖြစ်နဲ့ပဲသူရက်တည်တာကိုတွေ့ရပါတယ်သူကတော့မရောဘူးလို့ကျွန်တော်ထင်ပါတယ်ဗ
ျတကယ်တော့သတင်းသမားသတင်းစာဆရာအနေနဲ့သတင်းသမားပီပီသတင်းသမားရှိတော်က credible ဖြစ်တဲ့ကုန်တခါရှိတဲ့လူတို့ကိုအမှန်တိုင်းနားလဲဇင်နိုင်တဲ့သတင်းအချက်အလက်တွေကိုလွတ်လပ်စွာဖော်ထုတ်ခွင့်အဲ့ဒီအတွက်သတင်းသမားတိုင်းဟာတာဝန်ရှိရဒီအတွက်တိုက်ပွဲဝင်နေရတယ်လို့လည်းတိုင်ကြနိုင်တယ်ပဲခင်ဗျာဆိုတော့ activist မဟုတ်တဲ့သတင်းသမားတယောက်သတင်းလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်နေခြင်းကရောလူဖွဲ့စည်းအတွက်အထောက်အကူဖြစ်တယ်သူ့ကိုရော activist နဲ့တန်းတူချီးကျူးထိုက်တယ်လို့မဆိုနိုင်ဘူးလားဆရာဦးခင
်ဟုတ်ပါတယ်အဲ့ဒါကိုပြောကြတာပေါ့ဗျာဒီ activist ဆိုတဲ့စကားလည်းအခုပေါ်လာမကြသေးဘူးပေါ့ဗျာနောက်ပိုင်းမှာအခုလုံးချိုးနှိမ်ခံနေရတော့ဒီ လူ့အခွင့်အရေးထဲမှာ journalist အခွင့်အရေးလည်းပါတာပေါ့ဗျာယူယူတမန် political freedom လည်းပါတာပေါ့အဲ့တော့အဲ့ဒါကိုသူပြောရင်လည်းသူ activist တို့သွားပြောလို့ရတယ်ဆိုဒီနေရာမှာဟိုခွဲခြားဖို့ကတော့တော်တော်ခက်ပါတယ
်ဆက်ကြောင်းမြင
့်ကျွန်တော်ကတော့ journalist ကလည်းသူအခုဆိုရင်ထားပါတော့ကိုပါကြီးပေါ့နော်ကျွန်တော်တို့အမြင်လွယ်ဆုံးဥပမာပြောလို့ရှိရင်သူတို့လုံနိုင်တဲ့လောက်အသက်တောင်ဆုံးပြီးလုံနေတာဆိုတော့ကျွန်တော်ကချီးကျူးတဲ့နယ်လို့မြင်ပါတယ်ကျွန်တော်ကတော့ဟိုမရောထွေးသင့်ဘူးလို့မြင်တဲ့ဘက်ကပါဗျ journalist ကလည်း journalist အလုပ်ကိုတတ်တတ်လုပ်ပါ activist ကလည်းနိုင်ငံရေး activist ကိုတတ်တတ်လုပ်လို့ရှိရင်တော့ပိုကောင်းတယ်လို့မြင်ပါတယ
်နောက်ဆုံးအခုမြန်မာနိုင်ငံမှာဆရာဝန်တင်လဲကွယ်လွန်ခဲ့ပြီဒါပေမဲ့အခုနောက်ပိုင်းမှာအစိုးရကပြုပြင်ပြောင်းလဲရေးလုပ်ပါတယ်ဆိုတဲ့ကာလပေါ့ဗျာအဲ့ဒီအချိန်အတွင်းမှာသတင်းလောကရဲ့တိုးတက်ထူးခြားမှုဘယ်ဘက်ကိုဥတည်နေသလဲဆိုတာဆရာဝန်ခင်သူတို့ပြည်တွင်းထဲကသတင်းတွေပါ냐ဆရာလည်းပဲတီးရဖတ်ရမယ်ထင်ပါတယ်ဆရာဆရာဘယ်လိုသုံးသပ်လို့ပါလဲဆရာအခုမြန်မာနိုင်ငံသတင်းသမားသတင်းလောကရဲ့ trend ကဘယ်ကိုသွားနေပါလဲဆရာ
ရေးတဲ့လူတွေကတော့တော်တော်များတယ်ပေါ့ဗျာများပြီးတော့ဟိုကျွန်တော်ထမိတဲ့လောက်ကတော့ဒီအချက်လက်ပြပြစုံစုံကိုကိုးကားပြီးတော့နှဲ့နှဲ့ချွတ်ချွတ်အလုပ်တဲ့လူကနည်းတယ်။များသောအားဖြင့်ကတော့ပြောသမျှသတင်းတွေ့တယ်ပြောသမျှအကုန်ရေးချတဲ့အဆင့်လောက်ပဲရှိသေးတာ။ဒါလည်းပဲလွတ်လွတ်လပ်လပ်ခွင့်ပေါ်လာတဲ့ဒီကလည်းမကြသေးတဲ့အတွက်ဒါဖြစ်နိုင်မလား။နှစ်ကြာလာတဲ့အခါကျတော့တဖြည်းဖြည်းအရေးစစ်သွားမှာပေါ့ဗျာ။အခုကတော့လောလောဆယ်ကတော့တချို့ဟာတွေဆိုလို့ရှိရင်ဟိုကျွန်တော်ရဲ့နိုင်ငံသားရောက်နေတာကြာလူလားတော့မပြောတတ်ဘူးပြောပါဗျာ။သူတို့ရေးတာတွေကိုနားလည်အောင်တော့မနေဖတ်ရတယ်ပေါ့ဗျာ။
ဟုတ်ကဲ့ဆရာကျော်မြင့်ကတော့ပြည်တွင်းအခုခေတ်သတင်းလောကမှာဆရာတို့လည်းဥဆောင်ပါဝင်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဆရာကဘယ်လိုသုံးသပ်လို့ပါလဲဆရာရဲ့ရှေ့အလားနဲ့လက်ရှိချင်းနေ
ခုပြည်တွင်းကဒီသတင်းစာသမားတွေထဲမှာလူငယ်တွေတော်တော်များလာတယ်ဗျအဲ့ဒီလူငယ်တွေကဟိုပို့ပြီးတော့လဲကြိုးစားတယ်တက်တီလဲပို့ကောင်းတယ်အဲနောက်ကျွန်တော်တို့ဒီပြည်တွင်းမှာသတင်းစာသင်တန်းတွေဖွင့်လာကြတယ် investigative reporting ပေါ့နိုင်နိုင်ချွတ်ချွတ်လေ့လာဆန်းစစ်ပြီးရင်းတွေကိုဖောက်ထုတ်ရေးသားတဲ့ဘက်ကိုလူငယ်တွေလည်းစိတ်ဝင်စားတယ်လို့ကျွန်တော်တို့တွေအဲ့ဒီဘက်ကိုအခုသွားဖို့အတွက်ပြင်ဆင်နေပါတယ်အဲ့ဒီတော့စိတ်မကြခင်အတွင်းမှာအဲ့ဒီလိုသတင်းတောက်တွေလည်းပေါ်ပေါက်လာမယ်အဲ့ဒီလိုနှိုက်နှိုက်ချွတ်ချွတ်လေးလာဆန်းစစ်ပြီးရေးတဲ့သတင်းတွေလည်းဖတ်ကြရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
ပြည်ပလာ၂၁ရက်နေ့မှာကြာရောက်တဲ့သတင်းစာဆရာကြီးဦးဝင်းတင်ကွယ်လွန်ခြင်းတစ်နှစ်ပြည့်အထိမ်းအမှတ်အတွက်ဦးကျော်စံသာကမြန်မာအရေးသုံးသပ်ချက်မှာဆွေးနွေးတင်ဆက်သွားတာကိုနားဆင်ခဲ့ရတာပ
ါ Well Myanmar has many great products and services that are very attractive to the United States
နိုင်ငံကြီးလုံးဆောင်တာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်မှုလေဈေးကလည်းလုံးရင်းအင်ဂျီလောက်သွား
The possibility of a great transformation is in sight for our country an important step that will take us nearer to a truly revolutionary
ရန်နေဆိုင်လည်းနည်းပုံပြီးခက်ခဲတာပေါ့ကားကြားထဲမှာညင်းနေရတာပေါ့ကားကြားထဲမှာကိုဝင်းုံဝင်းတော့ရှာနေရတာဒီလည်းပတ်ဆောင်မရရအောင်ရှာရတယ်မနေ့ပိုင်းဟိုဈေးပိုးရအောင်ရှာ
မြန်မာနိုင်ငံကငွေကြီးရေးဈေးကွက်အလုတ်ကိုင်းတဲ့အခွင့်အလမ်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ပြည်ရဲ့ဗိုလ်ထူးနေ့ညဘက်အစီအစဉ်တွေကိုသောရရှင်နေကြားနေရတာပါခင်ဗျာအခုတခါတော့ဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်အဖြစ်မြန်မာတခွင်အစီအစဉ်ကိုနားဆင်ရပါမယ်ပူပြင်း6တွေ့တဲ့နေရာဒီရောက်လာပြီဆိုရင်မြန်မာပြည်အလဲပိုင်းမန္တလေးတိုင်းဒေသကြီးတဝိုက်မှာရေရှားပမှုပြဿနာကိုနှစ်ဆင်ကြုံတွေ့ရလေးရှိပါတယ်ဒေသခံပြည်သူတွေအဓိကအားထားကြရတဲ့ကံရီတွေလည်းခန့်ခြောက်ပြီးတောက်တုံးရီချို့ရီမလုံလောက်တာဟာဒီနှစ်အတွင်းမှာပိုးပြီးဆိုးဝါးလာပါတယ်အညာဒေတာတဝိုက်မှာရေရှားပါမှုကြုံတွေ့နေရတာကိုမြန်မာတခွင်အစီအစဉ်ကနေ VOA သတင်းတော့ကိုထက်အောင်ကတင်ပြထားပါတယ
်
မြန်မာနိုင်ငံမှာနှွေမှုစောက်ဥတုသုံးမှရှိတဲ့အထက်မှာနှွေရသည်ကအပူပြင်းဆုံးရာသီလည်းဖြစ်ပါတယ်။ပူပြင်း6တွေ့တဲ့နှွေရသည်ရောက်ပြီးဆိုရနဲ့မြန်မာပြည်အနှံ့ပြားမှာရေရှားပါမှုပြဿနာကိုရင်ဆိုင်နေရပါတယ်။အထူးသဖြင့်တော့အညာဒေသလိုလူသိများကြတဲ့မန္တလေးတိုင်းဒေသကြီးတဝိုက်မှာပါ။ဒီဒေသတဝိုက်မှာရှိတဲ့ဒေသခံပြည်သူတွေဟာရေကြီးတပေါက်ရောက်ဖို့အတွက်အတော်လေးရုန်းကန်လှုပ်ရှားနေရပါတယ်။
ရည်ရွယ်ရေကံမရှိတဲ့အညာတဝိုက်ကရွာတွေမှာဆိုရင်ကံတွေထဲမှာရှိတဲ့မိုးရေကိုအဓိကမိခိုအားထားနေရပြီးတောက်သုံးရေအဖြစ်အသုံးပြုနေရတယ်လို့ဆမ်းမြတဲတိုက်ကကိုခင်မောင်စိုးကပြောပါတယ်
။များများတူးထားတဲ့ကံခွက်ချင်းကြီးထဲမှာရေမရှိဘူး။အဲလှဲလန်းကြနဘေးကခွက်ချင်းလေးလေးတွေဆိုလို့ရှိရင်ကျွန်တော်တို့မူးကြမှာကျွန်တော်တို့အဲ့ဒါတောက်သုံးဖို့တည်ဖို့ရပါတယ်။အဲ့ဒါတည်ဖို့ပြီးတော့ဒီရောက်တော့ကျွန်တော်တို့ဗလန်လုံးဆိုတော့ကြောက်ချင်ရေကြောက်ချင်ကြီးတွေထုပြီးတော့ခတ်ကြောက်ချင်ကြီးတွေထုခတ်ပြီးတော့ရေတိမ့်လာကမှကျွန်တော်တို့ကျိုးချက်တောက်စားတောက်နေကြပါတယ်ခင်ဗျာကျွန်တော်တို့အဲ့ဒါနောက်ရေမိုးမိုးများများကြီးကြီးလာပြီးကန်ကြီးထဲမှာရေပြည့်တယ်ဆိုရင်တော့အဲ့ဒီကန်ကတိမ်တာပဲဖြစ်ဖြစ်နောက်တာပဲဖြစ်ဖြစ်ကြီးတာပဲဖြစ်ဖြစ်အဲ့ဒါပဲကျွန်တော်တို့တောက်သုံးနေရပါတယ်ခင်ဗျာ
ကံရီခန်းချောက်တဲ့နွေရာသီမှာဆိုရင်နီးဆက်ရရွာကြီးတွေစီတွားရောက်ပြီးအဝီစီတွင်းရေဝယ်ယူရတယ်လို့ဒေသခံတူဖြစ်သူကိုစိုးမြင့်မောင်ကဖွင့်ဟပါရယ
်ခက်ခဲတွေကတော့အခုပြောသမျိုးပေါ့သူကနွေရာသီမှာဆိုဟိုကံရီလို့လည်းမရှိတော့ဟိုဆက်တွင်းရေကိုတွားတက်ရတော့အကိုတို့ရွာတကိုတက်တဲ့ကရွာနဲ့လဲဝေးတော့ဟိုအလုံးပြတ်တာပေါ့လူတယောက်အလုံးပြတ်တာပေါ့အမှန်တော့ရေတစ်ခေါက်ရေတစ်ခေါက်ကာလ90ရမယ်အကြောင်းကိုနှစ်နာရီလောက်အချိန်ကြာပါတယ်ရွာကိုတွားတက်ရတာလေ
တနိုင်တပိုင်အလူရှင်တွေကကြေးရွာတွေကိုရေလာရောက်လှူဒန်းကြပေမဲ့လုံလောက်မှုမရှိသေးဘူးလို့ဒေသခံတွေကယင်ဖွင့်ကြပါရယ်ရေရှားပါမှုဒဏ်ကိုကျော်လွှားနိုင်မှုအတွက်မိုးရွာတဲ့အခါမှာရေတိုလောင်မှုတွေလည်းပြုလုပ်လာကြပါရယ
်ကျွန်တော်တို့စီမှာစင်ဦးလို့ခေါ်တဲ့စင်ဦးစုလည်းရှိတယ်တချို့မှာလည်းကြောက်ခွေးလို့လည်းရှိတယ်ကိုတချို့မှာလည်း၅လုံးရှိတယ်တချို့မှာလည်း၆လုံးရှိတယ်တချို့မှာလည်းကြောက်စီရှိတယ်တချို့မှာလည်းဘလို့တုံးဆိုတော့မိုးကာကိုအုတ်ကန်တဘောလှုပ်ပြီးတော့တူးပြီးတော့ကျွန်တော်တို့ခွက်လုတ်ပြီးတော့ထည့်ထားရပါတယ်ခင်ဗျအဲဆိုတော့တချို့ကအိမ်တော်ငယ်တဲ့လူကလည်းရက်များများတလာခွဲနှစ်လလောက်တော့တူးနိုင်အောင်တချို့ကလည်းထည့်ထားနိုင်ပါတယ်တချို့ကြတော့10ရက်15ရက်လောက်ပဲတော့တူးအောင်ပါတယ်အဲ့ဒီရေတွေကအဲ့ဒီရေကုန်သွားပြီဆိုလို့ရှိရင်ကျွန်တော်တို့ရေရှိတဲ့နေရာဌာနကိုသွားပြီးတော့တွေ့ဘူးရွက်ဆောင်အောင်ပါတယ်ခင်ဗျာ
နွေရသီမှာရေအခက်ခဲကြုံတွေ့နေရတဲ့အညာဒေသတွေကိုဒေါခင်ကြီးဖောင်ဒေးရှင်းအနေနဲ့လည်းအဝီစီတွန်းတွေလိုက်လံတူးပေးနေသလိုရေကန်အချို့နဲ့ရေတို့ကိုလည်းလှူဒန်းပေးနေပါတယ်။နှစ်စဉ်ရေရှားပါမှုဒဏ်ကိုရင်ဆိုင်နေရတဲ့မန္တလေးတိုင်းဒေသကြီးအတွင်းကဂျာဘရောင်မြို့နယ်ဆမ်းမြတဲတိုက်ကိုလည်းအဝီစီတွန်းလှူဒန်းပေးတယ်လို့ဂျာဘရောင်မြို့နယ် NDT ကကိုအေးခိုင်ကပြောပါတယ
်။ရေရှားပေါက်တင်းထိုင်ကြီးရွာပေါက်မှာကျွန်တော်တို့ကနေ့စီမှာကိုဆိုရေကျွန်တော်စီမှာကို30ရွာပေါက်30ကျော်ရှိပါတယ်။တို့ကလည်းတကယ်တမ်းကျွန်တော်တို့လွှားပြီးတော့ကွင်းစင်းလေလာတယ်မှာဒီဆမ်းပြားတိကြီးပါဒီပထမဆုံးတကယ်ကိုရှားပါရစွာပို့ဒုက္ခရောက်တာအတွက်ဒီဆမ်းပြားကြီးပါကိုပထမဆုံးလုပ်ပေးတာပါကျန်တဲ့ကြီးပါလည်းကွင်းစင်းစစ်စစ်ပြီးရောအမှန်တကယ်လိုအပ်တယ်ဆိုကျွန်တော်တို့ဒုက္ခရှင်ပေါင်းတို့ထပ်ပြီးတင်ပြပါမယ်ဒီမောင်ကျဲလုပ်ပေးပါမယ်လည်းပြောထားပါရှိပါတယ
်အခုလိုဝီစီတွင်းရေရွာနီးမှာလာရောက်လှူဒန်းပေးတဲ့အတွက်ဝမ်းသာမိတယ်လို့ကိုခင်မောင်စိုးကရင်ဖွင့်ပါတယ
်အာကျွန်တော်တို့ကတော့ဘလို့ပဲဖြစ်နေနေရည်တွင်းရေရမယ်ဆိုတော့ကျွန်တော်တို့အများကြီးဝမ်းသာအကုန်လုံးတဲ့ဒီနားအုပ်စုရှိသည်များလူပတ်ချလဲနေရှိသည်များလူမှန်သည်များအကုန်လုံးဝင်းတာကြတယ်ပျော်ကြတယ်ဘာပဲလှုပ်ပြရပြရကျွန်တော်တို့လှုပ်ပြခြင်းနဲ့ဆန္ဒပဲရှိနေတယ်ဘာလို့လို့ဆိုတော့ကျွန်တော်တို့စီမှာကုလူရေဆက်ရေတွန်းဆိုတာကျွန်တော်တို့မြင်မှမမြင်ဘူးပဲနဲ့အခုတော့ကိုအနာအနီးတဝိုက်မှာဆက်ရေတွန်းရောက်တယ်ဆိုတော့အဲ့လိုဒေါခရီဂျီဖော်ရီရှင်းကဒလူတူပြီးတော့မှန်တဲ့ဆိုတဲ့ကကျွန်တော်တို့တော့သုံးအောင်ဒလူဝမ်းတာပြီးပါတယ်ခင်ဗျာ
ဒီနယ်တဝိုက်မှာတနည်းထက်တနည်းရေပိုရှားလာတယ်လို့ကိုအေးခိုင်ကသုံးသပ်ပါတယ်
။နံပါတ်1တရခိုင်အနေနဲ့ရာသီဥတုပြောင်းလဲလာပြီးရောမိုးခေါင်လာတဲ့သဘောကြောင့်ရေရှားပါဖြစ်တယ်။နောက်တစ်ခုကကန်လီမှာအခုကျွန်တော်တို့လက်တလောအခုဖြစ်ပြနေတဲ့ကိစ္စကတော့ကန်လီမှာကျွန်တော်တို့ပုံမှန်ဟိုတရုတ်ကနေပြီးတော့ကျွန်တော်တို့ရင်းနှီးပန်းလဲနေတူရဲ့တူမှာကျွန်တော်တို့ရင်းနှီးပန်းလဲတူရဲ့တလျှောက်မှာဒီလိုမျိုးကျွန်တော်တဲပုံကြီးတွေပို့ဖို့ပြီးတော့ဘေးကနေဘောင်လို့တဲ့အတွက်ကန်လီမှာရေစီးကြောင်းတွေပြောင်းလဲလာတဲ့အတွက်ကန်လီမှာရေမွင်တော့ရာတုတုမိုးမြွာလို့လေဒီကြောင်ဒီကန်နေရေစီးစစ်မှုတွေပြောင်းလဲလာတဲ့ကြောင်ကြောင်ရေရအရင်တော့ဆိုရင်ကျွန်တော်ကြေးရွာတွေမှာ3လနွေရာသီ3လ4လအကုန်လုံးအဆင်ပြေတယ်လောက်လောက်ကရှိတယ်ခနေ့ချင်းမှာတလလောက်တော့မလောက်ကန်ဘူးအကုန်လုံးရေပြတ်သွားတယ်ပြတ်တော့ကြေးရွာနဲ့ကြေးရွာတိုင်းမှာအားလုံးဒီရေအားလုံးရှားပါတဲ့ဘောက ားလုံးဒီဒုက္ခရောက်ကြပါတယ်ဒါဒီဒီကြီးပါလေးကစတင်ပြတို့ရှိတာပါနောက်အများကြီးအများကြီးကြံပါလေးတယ
်အခုလိုရေရှားလာတဲ့အတွက်အခက်ခဲကြုံတွေ့ရပုံကိုတော့
ကျမ်းမာရေးတွေပါလေလည်းပဲရေရှားတော့ရေတွေပါလေမချိုးရမပြူရတော့ကျမ်းမာရေးတွေပါလေချိတ်ကြိုက်ပါတယ်ယောဂတွေပါလေလည်းပုံများတာပေါ့ဒါပါပဲဒီဒီရေရှားလို့ရှင်ရေရဲ့ရဖို့ဥစားကိုတော်တော်လေးခရင်ပါလေကျွန်တော်တို့ဟိုဒီပြင်အဝေးတွေပါလေလည်းလွှားပြီးတော့ကျွန်တော်တို့ရှားနေရပါလေခင်ဗျာ
အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကနေအညာမိုးခေါင်ရေရှားဒေသမှာရေရရှိရေးနဲ့မိလာတန့်ရှင်ရေးအကူအညီပေးနေတယ်လို့ဒိန်းမတ်၊နော်ဝေး၊ဆွီဒင်နဲ့ဗြိတိန်နိုင်ငံတို့ကကြက်ချီနီအဖွဲ့တွေကလည်းမြန်မာနိုင်ငံကြက်ချီနီနဲ့ပူးပေါင်းပြီးကြီးလက်ဒေသရေရရှိရေးဝိုင်းဝန်းအဖြေရှာကူညီပေးနေပါတယ
်။ထမင်းအသက်ခွန်ရဲ့ရေအသက်တမနဲ့လို့စကပုံရှိခဲ့တဲ့အတိုင်းမှာပဲလူသားအလုံးအတွက်ရေဟာမရှိမဖြစ်အရေးပါလာပါတယ်။တနေ့တခြားရေပေးလူကြတဲ့လူရှင်တွေပေါများလာပေမဲ့လည်းဒီနယ်တဝက်မှာရှိတဲ့လူတွေရဲ့ရေရှားပါမှုပြဿနာကိုတော့အလုံးစုံဖြေလျှော့ပေးနိုင်ခြင်းမရှိသေးပါဘူးခင်ဗျာ။ကျွန်တော်ထားပါခင်ဗျာ
။ဒီဝေဒနာကိုထက်အောင်ကအညာဒေသရေရှားမှုပါမှုပြဿနာကိုမြန်မာတခွင်အစီအစဉ်ကနေတင်ပြသွားတာဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေကို burmese.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်တယ်လို့ VOA ရဲ့ Facebook Fan Page ဖြစ်တဲ့ VOA Burmese ဆိုတဲ့ Facebook စာမျက်နှာမှာလည်းသတင်းနဲ့ရုပ်သံဖိုင်မျိုးစုံကိုရှုစားဖတ်ရှုနားဆင်နိုင်ပါတယ်။အင်္ဂါနဲ့စနေညတွေမှာဆွေးနွေးနေကြ VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေမှာပါဝင်ဆွေးနွေးလိုသူတွေအနေနဲ့မိမိတို့ရဲ့ဖုန်းနံပါတ်တွေကိုပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ VOA Telephone ဖြစ်တဲ့1-239-382-5554ကိုဖုန်းနဲ့ဆက်သွယ်နိုင်ပါတယ်ခင်ဗျာ။ခုတော့ကြံနေသေးတဲ့အချိန်အတော်အတွင်းသတင်းအချင်းချင်းကိုကိုအောင်လွင်ဦးကပြောပြပါမယ
်ဆော်ဒီအာရေဗျနိုင်ငံကဥဆောင်ပြီးယမန်နိုင်ငံမှာလေကြောင်းကတက်ခိုက်နေရတယ်ကိုအဆုံးသတ်မယ်လို့ကြေညာခဲ့ပြီးနိုင်ပိုင်းအချိန်မှာပဲဒီကနေ့လေကြောင်းထုတ်စစ်တွေကိုပြန်လည်ဆက်တင်လိုက်ပါတယ်မြေပြင်တိုက်ပွဲတွေဖြစ်ပွားနေတဲ့ယမန်နိုင်ငံကတတိယအကြီးဆုံးတိုက်စ်မြို့နဲ့တောင်ပိုင်းဒေသစခဲမြို့ဖြစ်တဲ့အေဒင်ဒေသနီးဟူသီသုံးပြစ်မှတ်တွေကိုလေကြောင်းကနေတက်ခတ်မှုတွေဖြစ်ပွားခဲ့တာပါပြည်ထောင်နိုင်ငံမှာအနေဆုံးခရီးရန်ဖျားချောင်းတစ်ချောင်းကိုတက်ခတ်ဖို့ကြံစီသူဖြစ်နေမတင်ကားသူအစ္စလမ်အစွန်းရောက်သူကိုလက်နက်တွေအမြောက်များနဲ့ဖမ်းဆီးမိခဲ့တဲ့အကြောင်းပြည်သူ့ဆိုရတောင်းဝန်ရှိသူတွေကပြောပါရယ်ပဲရစ်မြို့တော်ကအသက်24နှစ်အရွယ်ကွန်ပျူတာသိပ္ပံကျောင်းသားတူဟာတနက်တန်ရာကျောင်းအရေးပေါ်ဌာနကိုတယ်လီဖုန်းနဲ့ဆက်သွယ်အကူအညီတောင်းခံခဲ့ပြီးနောက်မှာပဲဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းပြည်သူ့ရဲတပ်ဖွဲ့ကပြောဆိုခဲ့တာပါရွှေပြောင်းချေချနေထိုင်သူတွေမြေရဲပင်လယ်မှာလစ်တင်မောနစ်မြုပ်မှုတည်ဆုံမှုတွေကြုံနေရတဲ့ဖြစ်ဆိုကြီးကိုအဆုံးသတ်နိုင်အောင်လူသားချင်းစာနာထောက်ထားတဲ့အစီအစဉ်တွေစတင်မှုနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Amnesty International ကဥရောပခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်။ရေချောင်းခီးသွားလာရင်းနဲ့ကြုံတွေ့ရတဲ့ဖြစ်ဆိုးတွေဟာဥရောပတိုက်အတွက်ရှက်စရာကိစ္စတစ်ခုဖြစ်တယ်လို့လည်းပြည်ထောင်နိုင်ငံမှာဒီကနေ့ထုတ်ပြန်လိုက်တဲ့ Amnesty International ရဲ့အစီအစဉ်ကစားထဲမှာဖော်ပြခဲ့တာပါ။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြစ်ခတ်တွေနဲ့ပတ်သက်လို့နိုင်ငံရေးအရာဆွေးနွေးဖြစ်ချင်းရေးကိုအားပေးသွားမှာဖြစ်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံမှာဒီကနေ့စတင်ကျင်းပနေတဲ့အာရှအာဖရိကထိပ်သီးညီလာခံအတွင်းသမ္မတဦးသိန်းစင်နဲ့တရားတွေ့ဆုံရမှာတရုတ်သမ္မတရှီကျင်းဖင်ကပြောကြားသွားပါတယ်မြန်မာနိုင်ငံမြောက်ပိုင်းကပိပခတ်တွေကိုဆွေးနွေးညီနိုင်ဖြစ်ရှင်းမှုကြိုးပမ်းနေတာတွေကိုတရုတ်အစိုးရအနေနဲ့အားပေးသွားမှာဖြစ်တယ်လို့ငင်းငယ်လုပ်ငန်းစဉ်တွေကလည်းအရှိဟုံအစ်တီနဲ့အမြန်ဆုံးအကောင့်ထဲပေါ်လာဖို့မျှော်လင့်နေကြောင်းတရုတ်သမ္မတရဲ့ပြောဆိုချက်ကိုကူကပ်ပြီးနိုင်ငံပိုင်စင်ဝါသတင်းကဖော်ပြခဲ့တာပါတရုတ်နိုင်ငံနဲ့နေဆက်ဒေသတွေမှာMND ကုကံတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားလက်နက်ချီတိုက်ပွဲတွေဖြစ်ပွားနေတယ်လို့ကချင်လက်နက်ကိုင်ဖွဲ့ KIO နဲ့လည်းမချသေးရင်ရပ်ပန်းတွေကစားလို့ပြစ်ပခတ်တွေတကြော့ပြန်ပေါ်ပေါက်နေခြင်းမှတ်ချက်ပြီးပြောကြားသွားတာဖြစ်ပါတယ်။ကုကံတပ်ဖွဲ့တွေနဲ့ဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းနေဆက်ဖြတ်ကျော်ချောက်တဲ့ဘုံကြောင့်တရုတ်နိုင်ငံသား9ယောက်သေဆုံးတဲ့အထိကြုံခဲ့ရတယ်လို့ဒုက္ခသည်တွေထောင်ထောင်ချီထွက်ပြေးနေရတဲ့အတွက်တရုတ်နိုင်ငံကစိုးရိမ်မကင်းတဲ့သဘောထားတွေကိုပြောဆိုနေတာလည်းဖြစ်ပါတယ်။သမ္မတဦးသိန်းစင်ကတော့မြန်မာနိုင်ငံမြောက်ပိုင်းဒေသမှာငင်းကြိုင်းနဲ့တည်ငြိမ်မှုတွေကိုထိန်းသိမ်းဖို့ဒေသတွင်းပြည်လဲထူထောင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်ဖို့တနေ့တည်းချထားတဲ့အကြောင်းပြောဆိုခဲ့တယ်လို့လည်းစင်ဝါသတင်းကကိုကဖော်ပြရတာဖြစ်ပါတယ
်ကျေးဇူးပါခင်ဗျာသတင်းအချင်းချင်းကိုကိုအောင်လွင်ဦးကြီးညာသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆွမွန်ဖြစ်ပြီးအတန်ထွင်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American သားညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 ဒီလိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်190တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်တွေအားလုံးအန်ဒီရဲ့ကင်းပြီးညဉ့်ညက်ညတညဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
Thank you. This program has come to you from the Voice of America, Washington.